Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ရဲ့2024ခုနှစ်မေလ24ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အတန်လွင့်စီစဉ်လေးကိုတော့ line to meter 32နဲ့58တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်မူကကျမစုမမ
မင်္ဂလာညချမ်းပါရှင်ကျမခင်မြူထွေးပါဘေးအပေါင်းကခင်ဝေးကြပါစေဒီကနေ့ညသတင်းတွေထဲမှာတော့ဒီဟာမက်စ်စပွဲကဖမ်းဆီးသွားတဲ့တရားခံတွေက3ရက်အလောင်းတွေကိုပြန်လည်ရှာဖွေတွေ့ရှိတယ်လို့ Israel စစ်တပ်ကဒီကနေ့ပြောပါတယ်နောက်မြန်မာနိုင်ငံတဝန်လက်နက်ကိုင်ပြပခတွေကြောင့်ရဲသားပြည်သူတွေထိခိုက်နှစ်နာတာတွေများလာနေတဲ့အတွက်တာဝန်ရှိတဲ့အဖွဲ့အစည်းတွေကကောက်ွယ်ပေးကြဖို့ American UK နဲ့မဟာမိတ်အဖွဲ့တွေကပူးတွဲကြေညာချက်ထုတ်ပြန်တောင်းဆိုပါတယ်။နောက်မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ကိုပြန်ရောက်ဖို့ထိုင်းနိုင်ငံကဝိုင်းဝန်းကြိုးပမ်းပေးနေပါတယ်လို့ထိုင်းဝန်ကြီးချုပ်ကပြောပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုမဆူမွန်နဲ့အတူပြောပြပေးသွားပါမယ်ရှင်။
ဟုတ်ကဲ့ပါရှင်ဒီညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ရန်ကုန်ကနေမန္တလေးကိုသွားတဲ့အဓိကမြစ်ထားလမ်းပဲခူးတိုင်ဖြူးမြို့နားမှာဖြတ်သွားတဲ့မြရထားလမ်းပိုင်းကတော့ဒီကနေ့မိုင်းခွဲခံရလို့ပျက်စီးသွားပါတယ်။ခီးစဉ်တွေလည်းယာယီရနားထားလိုက်ရပါတယ်
။ခီးတွေကတော့တန်ခါပြတ်သွားတယ်။အဲဒီလိုကအကုန်မှန်မှာပေါ့။ဒါအဲ့ဒါကိုပြန်ကြည့်ပြန်နေတယ
်။ဒီသတင်းအပြည့်စုံတဲ့အတူဒီ KNLA PDF ပူပေါင်းတပ်တွေတိုက်ခိုက်သိမ်းပိုက်ထားတဲ့ဖူးချီမူတပ်စခန်းကနေထွက်ပြေးသွားတဲ့မြန်မာစစ်တပ်ကစစ်သားတွေကိုထိုင်းဘက်ကနေပြီးတော့မြန်မာဘက်ကိုပြန်ပို့ဖို့စီစဉ်နေပါတယ်ရွှေကုတ်ကိုမှအခိုင်ခံရသူတူဦးရဲ့အတွေ့အကြုံ VOA နဲ့မေးမြန်းထားတဲ့သတင်းကိုလည်းနားဆင်ရပါမယ်အခုရင်းဆုံးကတော့ထိတ်တဲရောက်သတင်းတွေကိုမက်ခင်ဖြူထွေးနဲ့အတူပြောပြပေးပါမယ်ရှင
်အောက်တိုဘာ9ရက်တိုက်ခိုက်ခံရမှုအတွင်းဟာမက်စ်အဖွဲ့တွေကဖမ်းဆီးခေါ်ဆောင်တာခံခဲ့ရပြီးတော့တပ်ဖြတ်ခံခဲ့ရတဲ့သူ3ဦးရဲ့ရုပ်လောင်းတွေကိုရှာဖွေတွေ့ရှိခဲ့တယ်လို့ Israel စစ်တပ်ကဒီကနေ့ပြောပါတယ
် It is with a heavy heartthat I share that last night Israeli special forces in Gaza
Gaza မှာရှိတဲ့ Israel ထုတ်ဖွဲ့တွေကမနေ့ညကပဲတစားခံ3ရက်အလောင်းတွေကိုရှာဖွေတွေ့ရှိခဲ့တယ်ဆိုတာကိုစိတ်မကောင်းကြီးစွာနဲ့အသိပေးပါတယ်တိုက်ဆုံတဲ့သူတွေကတော့ Hanan Yablonka Michael Nishpam နဲ့ Orion Hernandez တို့ဖြစ်ပါတယ်လို့ Israel စစ်တပ်ပြောခွင့်ရရေးတဲ့ဗိုလ်ချုပ်ကြီး Daniel Hagari ပြောသွားတာပါပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းတိုက်ပွဲတွေအပြင်းထန်ဖြစ်နေတဲ့ Gaza မြောက်ပိုင်း Jabalia မြို့မှာ Israel စစ်တပ်နဲ့ထောင်လိုက်ရေးတပ်ဖွဲ့တွေပါဝင်ပြီးညလုံးပေါက်အထူးစစ်ဆင်ရေးလုပ်ခဲ့တဲ့အချိန်အခုရုပ်လောင်းတွေကိုတွေ့ခဲ့တာဖြစ်တယ်လို့လည်းစစ်ဘက်ပြောခွင့်ရကပြောပါတယ်ကာဇာမဟာမက်စပွဲကတစားကံလို့ဖမ်းဆီးထားတဲ့သူတွေအားလုံးပြန်မလွတ်မချင်းအစ္စရေးစစ်တပ်ကတိုက်ခိုက်တာတွေဆက်လုပ်သွားမယ်လို့လည်းစစ်တပ်ပြောခွင့်ရကပြောပါရယ်။တိတ်ခါရှိတဲ့ဘယ်လိုနိုင်ငံမဆိုအခုလိုပဲတုံ့ပြန်မှာဖြစ်တယ်လို့လည်းသူကရုပ်သံနဲ့ထုတ်ပြန်ချက်မှာပြောဆိုသွားပါရယ်။ပြီးခဲ့တဲ့နှစ်အောက်တိုဘာလ9ရက်နေ့ကဟာမက်စပွဲတွေအစ္စရေးနိုင်ငံထဲဝင်ရောက်တိုက်ခိုက်ချိန်မှာဖမ်းဆီးခေါ်ဆောင်ခံခဲ့ရတဲ့သူ200ကျော်ရှိတဲ့အထဲမှာ120ကျော်ကဆက်ပြီးတော့ဖမ်းဆီးထိန်းသိမ်းခံထားရဆဲပဲလို့အစ္စရေးဆိုရကပြောဆိုပါရယ်ရှင်။
ဂါဇာဒေသရဖာကိုအစ္စရေးကထိုးစစ်ဆင်တိုက်ခိုက်နေတာတွေကိုချက်ချင်းရပ်ဖို့ကုလသမဂ္ဂရဲ့နိုင်ငံတကာတရားရုံး ICJ ကဒီကနေ့အရေးပေါ်ဆုံးဖြတ်ချက်ချမှတ်လိုက်ပါတယ်။အစ္စရေးကဒေသတွင်းအရသာပြည်သူတွေဘေးလွတ်ရာကိုထွက်ခွာဖို့ပြောပေမဲ့ဘေးကင်းလုံခြုံမှုရှိတဲ့ရွှေ့ပြောင်းပေးမှုတွေအလုံလောက်ဆောင်ရွက်နေတာမရှိဘူးလို့လည်း ICJ ကပြောပါတယ်။ခုနှစ်လကျော်ကြာလာပြီဖြစ်တဲ့ဂါဇာစစ်ပွဲနဲ့ပတ်သက်လို့နိုင်ငံတကာအသိုင်းအဝိုင်းကအစ္စရေးကိုဖိအားတွေတိုးမြှင့်နေတဲ့အချိန်မှာပဲ ICJ ကအခုလိုဆုံးဖြတ်လိုက်တာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲနောက်ထပ်နိုင်ငံတကာတရားရုံးဖြစ်တဲ့ ICC နိုင်ငံတကာပြစ်မှုဆိုင်ရာခုံရုံးကလည်းအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်မနန်ဒန်ယာဟုနဲ့အစ္စရေးကာကွယ်ရေးဝန်ကြီးနောက်ဟာမက်စ်ခေါင်းဆောင်တွေကိုစစ်ရာဇဝတ်မှုနဲ့ဖမ်းဝရမ်းထုတ်ဖို့တောင်းဆိုထားပါတယ်။ဒီတော့တွေမှာပဲအစ္စရေးကမနေ့ညတုန်းကလေကြောင်းနဲ့ရေကြောင်းကပါဂါဇာမြို့ရဲ့မြောက်ဖက်နဲ့အလဲပိုင်းကအရသားတွေရှိနေတဲ့နေရာကိုနှစ်ကြိမ်ခွဲပြီးတိုက်ခိုက်ခဲ့တာကြောင့်ထိခိုက်သေးဆုံးမှုတွေရှိပါတယ်လို့မျက်မြင်သက်သေတွေက AFP သတင်းဌာနကိုပြောပါတယ်ရှင်
။ရုရှားသမ္မတဗလာဒီမီယာပူတင်ဟာသူ့ရဲ့ဒီမဟာမိတ်အိမ်နီးချင်းဘယ်လာရုစ်နိုင်ငံကိုနှစ်ရက်ကြာခီရောက်ရှိနေပြီးတော့မနေ့တုန်းကဘယ်လာရုစ်သမ္မတအလက်ဆန်ဒားလူကာရှန်ကိုနဲ့မင်းစ်မြို့မှာတွေ့ဆုံခဲ့ပါတယ်။ယူကရိန်းအရှေ့မြောက်နယ်စပ်ဟာကီဖ်မြို့မှာနှစ်ဖက်တိုက်ပွဲတွေပြင်းထန်နေတဲ့အချိန်သမ္မတပူတင်ဘယ်လာရုစ်ကိုရောက်သွားတာပါ။မေလ10ရက်နေ့ကစလို့ရုရှားတပ်ဖွဲ့တွေထောင်ထဲချီဟာကီဖ်ဒေသကိုအလုံးရင်ဝင်ရောက်တိုက်ခိုက်ခဲ့ခြင်းကစလို့နှစ်ဖက်တိုက်ပွဲတွေပြင်းထန်နေတာပါယူကရိန်းစစ်ပွဲမှာဘယ်လာရုစ်နိုင်ငံကရုရှားဘက်ကနေအများကြီးတိုက်ရိုက်ကူညီပါဝင်ပေးနေတဲ့အကြောင်းနဲ့ဒီလိုပါဝင်ကူညီပေးနေတဲ့ကိစ္စတွေနဲ့လူကြီးဆရာကိစ္စတွေကိုအခုခီးစဉ်တွဲမှာဆွေးနွေးသွားမယ်လို့သမ္မတပူတင်ကအစောပိုင်းပြောဆိုထားပါတယ် ဘယ်လာရုစ်ဟာရုရှားရဲ့ယူကရိန်းစစ်ပွဲမှာအဓိကကျတဲ့မဟာမိတ်နိုင်ငံတစ်ခုဖြစ်တယ်လို့သမ္မတပူတင်ရဲ့အခုခီးစဉ်ကနှစ်နိုင်ငံနီးကပ်တဲ့ဆက်ဆံရေးကိုအလေးပေးဖော်ပြတာလည်းဖြစ်ပါတယ်သမ္မတပူတင်ဟာ၅ချိန်မြောက်သမ္မတတပ်တန်းစယူပြီးတော့မကြခင်မှာပဲနိုင်ငံခြားခီးစဉ်တွေစက်တိုက်ထွက်နေတာဖြစ်ပြီးပြီးခဲ့တဲ့သတင်းပတ်တုန်းကတရုတ်နိုင်ငံကိုသွားရောက်ခဲ့တယ်လို့အခုဘယ်လာရုစ်ကိုရောက်နေတာပါဒီခီးစဉ်ပြည့်ရင်တော့ဥဇ်ဘက်ကစ္စတန်နိုင်ငံကိုလည်းတနင်္ဂနွေနေ့မှာသွားရောက်ဖို့ရှိပါတယ်ရုရှားနဲ့မဟာမိတ်ဘယ်လာရုစ်နိုင်ငံတွေဟာဒီလအစောပိုင်းတုန်းကလည်းနျူကလ িয়ার လက်နက်တွေပါပါတဲ့စီးလေ့ကျင့်မှုတွေလုပ်ခဲ့ကြပါသေးတယ်ရှင်
။မြောက်ကိုရီးယားစီကနေပြီးတော့ရုရှားကလက်နက်တွေဝယ်ယူနေတာနဲ့ဆက်နွယ်ပြီးတော့မြောက်ကိုရီးယားကလူပုဂ္ဂိုလ်9ဦးနဲ့ရုရှားသင်္ဘောနှစ်ဆင်းကိုတန်းခတ်အရေးယူလိုက်တယ်လို့တောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးဌာနကဒီကနေ့ပြောဆိုလိုက်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုချိုးဖောက်ပြီးတော့ရုရှားကမြောက်ကိုရီးယားစီကနေလက်နက်တွေဝယ်ယူနေတာနဲ့ပတ်သက်ဆက်နွယ်တဲ့လူပုဂ္ဂိုလ်အဖွဲ့အစည်းတွေတင်မော်တွေကိုပိတ်ဆို့အရေးယူတန်းခတ်မှုကိုဇက်တိုက်လှုပ်ဆောင်နေပါတယ်လို့တောင်ကိုရီးယားနဲ့ဂျပန်ကပြောပါတယ်။စစ်လက်နက်ပစ္စည်းအများအပြားကိုရုရှားတင်မော်တွေနဲ့ဝယ်ယူတင်ဆောင်ခဲ့တယ်လို့ဒါဟာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုပြောင်ပြောင်တင်းတင်းဆုံးဖြတ်ရရောက်ပါတယ်လို့တောင်ကိုရီးယားနိုင်ငံသားရေးဌာနကသတင်းထုတ်ပြန်ထားပါတယ်။ယူကရိန်းကိုတိုက်ခိုက်ဖို့အတွက်မြောက်ကိုရီးယားကရုရှားကိုလက်နက်တွေရောင်းချပေးနေပါတယ်လို့အမေရိကန်ပြည်ထောင်စုနဲ့တောင်ကိုရီးယားကဆွတ်ဆွဲပြောဆိုနေကြတာဖြစ်ပါတယ်ရှင
် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနေ့နေ့မှာတော့လိုင်းလိုက်မီတာ190 kHz 1905နေပြီးတော့ထိုးလင်းပေးနေပါခင်ဗျာ
။မေလ24ရက်တောက်ကြညနောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုဆက်ပြီးတော့တင်ပြပေးပါမယ်ရှင်။မြန်မာနိုင်ငံမှာပုံမှုဆိုးဝါးလာနေတဲ့လက်နက်ကိုင်ပြိပတ်ခါရီချာအရက်သားပြည်သူထိခိုက်နှစ်နာမှုတွေပိုးပြီးတော့များလာတဲ့အတွက်သက်ဆိုင်တဲ့အဖွဲ့အစည်းတွေအနေနဲ့ကောက်ွယ်ပေးချဖို့ American ပြည်ထောင်စု UK နဲ့မဟာမိတ်နိုင်ငံတွေကဒီကနေ့ပူးတဲ့ကြေညာချက်ထုတ်ပြန်တောင်းဆိုပါတယ်။နိုင်ငံတော်လက်နက်ကိုင်ပြပခရီချာအယက်သားတွေထိခိုက်သေးဆုံးတာအိုးမဲ့အိမ်မဲ့ထွက်ပြေးနေရတာနဲ့ပတ်သက်လို့လူအခွင့်အရေးနဲ့လူသားပေးထုတ်ကအချက်တွေပုံမှုစိုးဝါလာအောင်တွန်းပို့နေတယ်လို့ UK American ပြည်ထောင်စုဥရောပသမ္မဂဩစတြေးလျကနေဒါကိုရီးယားသမ္မတနိုင်ငံမော်တာနယူးဇီလန်နော်ဝေးဆွစ်ဇာလန်နိုင်ငံတွေကဒီကနေ့မေလ24ရက်နေ့နေ့စွဲနဲ့ပူးတဲ့ကြေညာချက်ထုတ်ပြန်လိုက်တာပါမြန်မာနိုင်ငံမှာဆန္ဒမှုအကူအညီလိုအပ်သူဦးရေဟာအရင်ကတန်းလောက်ရှိရာက2021စစ်တပ်အာဏာသိမ်းမှုနောက်ပိုင်းမှာတော့ 18.6 တန်းအထိတိုးလာတယ်လို့ပူးတဲ့ကြေညာချက်မှာဖော်ပြပါတယ်။လက်နက်ကန်ပြပခါတွေတိုးလာနေတဲ့ရခိုင်ပြည်နယ်တွေကဘူးတီတောင်မှာအိုးအိမ်စွန့်ခွာထွက်ပြေးနေရတဲ့သူတွေအလွန်အမင်းများပြားလာတဲ့ဆိုတဲ့သိမ့်မကြခင်ကအစင်ကစားတွေအရစိုးရိမ်မကင်းဖြစ်ရတဲ့အကြောင်းလေးပြောပါရယ်။လက်ရှိအခြေအနေဟာရခိုင်ရိုဟင်ဂျာနဲ့တခြားလူမျိုးစုတွေအပါအဝင်အရသာပြည်သူအလုံးအတွက်ဘေးအန္တရာယ်ပုံမှုများပြားစေတယ်လို့ဆိုပြီးတာဝန်ရှိတဲ့အဖွဲ့အစည်းအလုံးကရသာပြည်သူတွေကိုကာကွယ်ပေးဖို့အထူးကဦးစားပေးဆောင်ရွက်ဖို့တောင်းဆိုထားပါတယ်။မြန်မာနိုင်ငံမှာချူးလွန်တဲ့ရက်ဆက်ကြမ်းကြုတ်မှုလုပ်ရအလုံးအတွက်တာဝန်ခံမှုရှိရမယ်လို့လည်းညင်ညာချက်မှာဖော်ပြပါတယ်။အရသာတွေရဲ့အိုအိမ်တွေစာတင်ကျောင်းတွေဘာသာရေးအဆောက်အုံတွေစေယုံစေကန်းတွေလေကြောင်းကနေဘုံကျဲတိုက်ခိုက်ခံရတာအမျိုးသမီးနဲ့ကလင်းငယ်တွေအပေါ်လိမ့်မိုင်းဆိုင်ရာမတရားပြုကျင့်မှုနဲ့အရသာတွေကိုလူသားတိုင်းအဖြစ်အသုံးချတာစတဲ့အခွင့်အရေးချိုးဖောက်တဲ့ယုံကြည်ရတဲ့သတင်းတွေထွက်ပေါ်ခဲ့တာကိုလည်းညင်ညာချက်မှာဖော်ပြထားပါတယ်ရှင်။
မြန်မာနိုင်ငံရဲ့အကြက်တဲပြိပခါတွေအဆုံးသတ်စေရေးအတွက်ထိုင်းနိုင်ငံအနေနဲ့အာဆီယံနဲ့လက်တွဲပြီးတော့မနာမနေစူးစမ်းနေပါတယ်လို့ထိုင်းဝန်ကြီးချုပ်ဆရီတာတာဖစ်စင်ကဒီကနေ့ဂျပန်နိုင်ငံတိုကျိုမြို့တော်မှာအာရှအနာဂတ်ခီးစဉ်နဲ့နီကယ်ဖိုရန်ဆွေးနွေးပွဲမှာပြောကြားသွားပါတယ်။ငြိမ်းချမ်းရေးဆွေးနွေးပွဲတွေဖြစ်လာအောင်တည်ငြိမ်အောင်နဲ့မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ပြီးတော့ရောက်အောင်လို့အတွက်ထိုင်းနိုင်ငံအနေနဲ့လိုအပ်တာတွေပံ့ပိုးပေးနိုင်အောင်လုပ်နေပါတယ်လို့ထိုင်းဝန်ကြီးချုပ်ကပြောပါတယ်။လက်ရှိအာဆီယံအလဲကျဥက္ကဋ္ဌဖြစ်တဲ့လာအိုနိုင်ငံနဲ့လက်တွဲပြီးတော့မြန်မာအရေးကိုကူညီဖြည့်ရှင်းနိုင်အောင်ကြိုးပမ်းနေတဲ့အကြောင်းနဲ့ထိုင်းမြန်မာနယ်စပ်မှာခိုလုံနေတဲ့မြန်မာနိုင်ငံသားတွေအတွက်လူသားချင်းစာနာထောက်ထားမှုအကူအညီတွေပို့ပြီးတော့မှပေးနိုင်အောင်လှုံ့ဆော်နေပါတယ်လို့လည်းထိုင်းဝန်ကြီးချုပ်ကပြောပါတယ်။ထိုင်းနိုင်ငံနဲ့ကပ်နေတဲ့မြန်မာနိုင်ငံရဲ့နယ်စပ်ဒေသမှာတော့တိုက်ပွဲတွေပြင်းထန်နေပြီးတော့မြန်မာစစ်ကောင်စီတပ်ရဲ့အဓိကခြေကုပ်စခန်းတော်တော်များများဆုံးရှုံးနေပါတယ်။တိုက်ပွဲဖြစ်နေတဲ့ဒေသကဒုက္ခတွေအများပြားဟာလည်းထိုင်းနိုင်ငံဘက်ခြမ်းကိုထွက်ပြေးခိုလုံနေကြပါတယ်။မြန်မာဒီမိုကရေစီလှုပ်ရှားနေတဲ့သူတွေနောက်ပြီးတော့စစ်တပ်ကိုဆန့်ကျင်တဲ့သူတွေကတော့လူသားချင်းစာနာမှုအကူအညီပေးရေးပါဝင်ထိုင်းနိုင်ငံရဲ့မြန်မာနိုင်ငံအရေးချင့်ကပ်မှုတွေကစစ်ကောင်စီရဲ့အုပ်ချုပ်မှုကိုတရားဝင်အသိမှတ်ပြုတာမျိုးဖြစ်မသွားစေဖို့ကိုလည်းသတိပေးပြောဆိုနေကြပါတယ်ရှင်
လူမျိုးရေးအခြေခံပြိပက္ခတွေအရင်ကတည်းကရှိနေတဲ့ရခိုင်ပြည်နယ်မှာအခုနောက်ထပ်ဖြစ်နေတဲ့စစ်ပွဲတွေကြောင့်ထွက်ပြေးနေကြတဲ့ဒီရိုဟင်ဂျာ၄000ခွဲလောက်ရှိနေပြီလို့ကုလသမဂ္ဂကဒီနေ့သတိပေးလိုက်ပါတယ်။ ူဒီတောင်နဲ့မောင်နှောမြို့နယ်တွေမှာအခုရက်ပိုင်းဖြစ်နေတဲ့တိုက်ပွဲတွေကြောင့်အိုးမဲ့အိမ်မဲ့ဖြစ်သူတောင်းနေချီရှိနေပြီလို့လူ့ခွင့်ရေးဆိုင်ရာကော်မရှင်ယုံပြောခွင့်ရအဲလီဇဘက်ထရူဆယ်ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာသတင်းတရတွေကိုပြောကြားခဲ့တာပါ။ရိုဟင်ဂျာ4000ကျော်လောက်နတ်မြစ်ကမ်းနဘေးမှာခိုးလုံနေကြရတယ်လို့သူကပြောပါတယ်။အကြမ်းဖက်မှုတွေပိုးပြီးတော့ခြေပြက်လာပြီမဲ့ဒီအန်ရဲ့လက်ငင်းကျရောက်နေပြီလို့ပြောခွင့်ရထရူဆယ်ကပြောပါတယ်။ပြည်ခဲ့တဲ့သတင်းပတ်တွေအတွင်းဘူတိတောင်မြို့နယ်မှာဖြစ်ပွားခဲ့တဲ့ဒီမြန်မာစစ်တပ်နဲ့အာရခတပ်တော် AA တို့အကြားတိုက်ပွဲတွေကြားမှာအကြမ်းဖက်မှုနဲ့အိုးအိမ်တွေဖျက်ဆီးမိရှုခံရတာတွေအကြောင်းသတင်းတွေထွက်ပေါ်ခဲ့တာကြောင့်လူတွေစုလိုက်ပြုံလိုက်အသက်ခံရတဲ့အဖြစ်မျိုးနောက်ထပ်မဖြစ်အောင်နိုင်ငံကအတိုင်းအတာတားဆီးပေးဖို့လိုအပ်နေပြီလို့လည်းကုလသမဂ္ဂတာဝန်ရှိသူတွေကတောင်းဆိုနေကြပါတယ်။ AA အဖွဲ့ကတော့ဒီရိုဟင်ဂျာတွေကိုပြစ်မှတ်ထားတိုက်ခတ်မှုနဲ့ခွဲခြားဆက်ဆံမှုတွေရှိခဲ့တယ်ဆိုတဲ့သတင်းတွေကိုညှင်းဆိုထားပါတယ်။မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာအထူးစုံစမ်းစစ်ဆေးရေးမှူးတွမ်အန်ဒူးစ်ကတော့ဒုက္ခသည်တွေထွက်ပြေးလာနိုင်အောင်ဘင်္ဂလားဒေ့ရှ်နိုင်ငံကနေသားကိုဖွင့်ထားပေးဖို့တိုက်တွန်းချပြီးထောင်နဲ့ချီတဲ့ရိုဟင်ဂျာတွေရဲ့အသက်တွေကိုကယ်တင်နိုင်ဖို့နိုင်ငံတကာအနေနဲ့အရေးပေါ်လှုံ့ဆော်မှုတိုက်တွန်းပါတယ်။အာရခတပ်တော် AA ကတော့သူတို့ရဲ့ထိန်းချုပ်နယ်မြေတွေထဲကိုရောက်လာတဲ့စစ်ဘေးရှောင်တွေကိုလူမျိုးမရွေးဘာသာမရွေးအကောင်းဆုံးကူညီဆောက်ရှောက်ပေးနေတယ်လို့ဒီကနေ့မှပဲထုတ်ပြန်ပါတယ်ရှင်။
ထိုင်ဝမ်နဲ့အပြည့်အဝအပြန်လည်မပေါင်းစည်းနိုင်သေးတဲ့တွင်တရုတ်ဘက်ကနေတံပြန်ဆောင်ရွက်မှုတွေတိုးမြင့်လှုံ့ဆော်သွားမယ်လို့တရုတ်အစိုးရကဒီကနေ့တောက်ကြားနေမှာထပ်ပြီးတော့သတိပေးပြောဆိုလိုက်ပါတယ်။ထိုင်ဝမ်အရှေ့ပိုင်းတောင်ပိုင်းမြောက်ပိုင်းထိုင်ဝမ်ကျွန်းဆွယ်အပြင်တရုတ်ပြည်မကြီးနဲ့ကပ်နေတဲ့ကျွန်းနေနာမှာစစ်သည်မော်တွေတိုက်လေရင်နေပါပါဝင်တဲ့စစ်ရေးလက်ချက်မှုတွေကိုတရုတ်စစ်တပ်ဘက်ကဇက်တိုက်လှုံ့ဆော်နေတာဖြစ်ပါတယ်။ထိုင်ဝမ်မှာသမရသစ်ကျန်းသစ်စာချိန်ဆိုပြီးရပိုင်းအတွင်းမှာပဲအခုလိုစစ်ရေးလက်ချက်မှုတွေလှုံ့ဆော်နေတာဖြစ်ပါတယ်ရှင်။ထိတ်တန့်ရောက်သတင်းတွေကိုမက်ခင်ဖြူထွေးနဲ့အတူတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါရစေ။ရန်ကုန်မြို့နယ်မန္တလေးမြို့ကိုသွားတဲ့အဓိကမီးရထားလမ်းကပဲခူးတိုင်ဖြူမြို့နယ်နားမှာဖြတ်သွားတဲ့မီးရထားလမ်းပိုင်းဒီကနေ့မိုင်းခွဲခံရပြီးတော့ရထားလမ်းတွေပျက်စီးသွားပါတယ်။ဒါကြောင့်မို့လို့ခရီးစဉ်တွေယာယီရန်နာထားရပါတယ်လို့ရထားပို့ဆောင်ရေးတာဝန်ရှိသူတို့က VOA မြန်မာပိုင်းကိုပြောပါရစေ။ဒီရထားလမ်းမိုင်းခွဲတိုက်ခိုက်မှုမှာတော့ထိခိုက်ဒဏ်ရာရသူမရှိပါဘူးလို့ဒေသခံတွေကလည်းပြောပြပါရစေ။ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုဝင်းမင်းကပြောပြပေးပါမယ်ရှင်
။ဖြူမြို့နယ်ကညွတ်ကွင်းနဲ့ညောင်မေသာကျေးရွာကြားမှာရှိတဲ့ရန်ကုန်မန္တလေးမီးရထားလမ်းပေါ်မှာဒီနေ့တောက်ကြနေမနေ့အစောပိုင်းမှာမိုက်ခွဲခံရတယ်လို့ယထာပို့ဆောင်ရေးတာဝန်ရှိသူတွေဘက်က VOA ကိုအတည်ပြုပါတယ်။အစုံစံယထာလမ်းနှစ်ဖက်လုံးပျက်စီးသွားတဲ့နေရာတွေကိုအမြဲဆုံးပြုပြင်နေကြောင်းရန်ကုန်ဘူရာကြီးရဲ့ရုံပိုင်ဥက္ကဋ္ဌ VOA ကိုအခုလိုပြောပါတယ်
။ဒီနေရာတော့တန်ခမ်းပြတ်သွားတယ်။အဲဒီကအကုန်မှန်မှာပေါ့။ဒါအဲ့ဒါကိုပြန်ပြုပြင်နေတယ်။ယထာတွေဆက်လုပ်နေရတဲ့အခါမှာစစ်ပွားမှုမဖြစ်တဲ့နေရာမှာယထာတွေဆက်နပြတ်ပြီးအဲဒီကံပြတော့ပြန်လည်ပြုပြင်တယ်ပြုပြင်ပြီးပြန်ဆက်မှာပါခင်ဗျာအဲတော့ဝင်နေရခဏခဏပြင်နေရမင်းတလောက်နှစ်သိန်းသုံးသိန်းလောက်ဖြစ်နေတယ်ဒီတော့များများဖြစ်နေ
အခုလိုရန်ကုန်မန္တလေးမီးရထားလမ်းပေါ်မှာခူတဲသောမီးရထားလမ်းရဲ့ဘကိုးတိုင်းတဲကအပိုင်းတစ်ခုပျက်စီးတာနဲ့ပတ်သက်လို့ဘယ်အဖွဲ့လက်ချက်ဆိုတာကိုတော့မသိရသေးပါဘူးရထားလမ်းမိုင်းပေါက်ကွဲတဲ့အချိန်မှာလူထိခိုက်ဒဏ်ရာရတယ်ဆိုတဲ့သတင်းတွေတော့မကြားဘူးလို့ဖြူမြွနဲ့ဒေသခံသူက VOA ကိုပြောပါတယ်မေလာတရနေ့ကလည်းဖြူမြွနဲ့ကညကွင်းဘူရာနဲ့ညောင်မင်းသာဘူရာကြားမှာမိုင်းခွဲတိုက်ခိုက်ခံခဲ့ရပါတယ်အဲ့ဒီတုန်းကယထာတန်လန်းမိုင်းထောင်ဖောက်ခွဲဖြစ်စီခံရတာကြောင့်ယထာဖြတ်တန်းစဉ်ယထာလမ်းချော်ကြမှုဖြစ်ပွားခဲ့ပြီးယထာဆက်ကောင်းနဲ့တွဲလို့သုံးတွဲစစ်သူပေါင်း၄တွဲလမ်းချော်ကြခဲ့တယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ထားပါတယ်မိယထာလမ်းမိုင်းခွဲခံရလို့ရန်ကုန်ကနေမန္တလေးကိုသွားတဲ့ခီးတဲ့188ယောက်ပါတဲ့အဆန်းလူစီးအမြင်ထားနဲ့မန္တလေးကနေရန်ကုန်ကိုသွားတဲ့ခီးတဲ့184ယောက်ပါအစုံလူစီးအမြင်အထားတွေကိုလူရခီးမဆက်နိုင်ပဲခီးစဉ်တွေယာယီဖျက်ခဲ့ရတယ်လို့စစ်ကောင်စီကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။2021ခုနှစ်ဖေဖော်ဝါရီလမှာဆီယနာသိမ်းပြီးနောက်ပိုင်းရန်ကုန်မန္တလေးရထားလမ်းမှာမိုင်းခွဲတက်ခဲ့ခဲ့ရတဲ့အချိန်ရာချီရှိခဲ့ပါတယ်။စစ်ကောင်စီထုတ်ပြန်ချက်တစ်ခုမှာတော့2022ခုနှစ်နဲ့2023ခုနှစ်ထဲမှာရထားလမ်းမိုင်းခွဲခဲ့ရတဲ့အချိန်130အချိန်လောက်ရှိခဲ့တယ်လို့ဖော်ပြခဲ့ပါတယ်။မကြာသေးခင်ကလည်းကြောက်ဆယ်မြို့ရန်ကုန်မန္တလေးရထားလမ်းပိုင်းနဲ့မုံပြင်းနယ်ဘက်တထုံမြို့နားကရထားလမ်းတနေရာမိုက်ခွဲခံရပါသေးတယ်ခင်ဗျာ
ဒါကတော့ရန်ကုန်မန္တလေးရထားလမ်းဖြူနာမှာမိုင်းခွဲခံရတဲ့အတွက်ရထားခီးစဉ်တွေယာယီရနာထားရတဲ့သတင်းကိုဝင်းမင်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဒီထိုင်းဘက်ကိုထွက်ပြေးသွားတဲ့မြန်မာစစ်ကောင်စီစစ်သားတွေကိုထိုင်းအာဏာပိုင်တွေဘက်ကမြန်မာဘက်ကိုပြန်ပြီးတော့ပို့ဖို့စီစဉ်နေတဲ့သတင်းပေးပို့ချက်တင်ပြပေးကြပါမယ် KNLA PDF ပူပေါင်းတပ်တွေတိုက်ခိုက်သိမ်းပိုက်နိုင်ခဲ့တဲ့ဖူးချီမူတပ်စခန်းကနေပြီးတော့ထွက်ပြေးသွားကြတဲ့မြန်မာစစ်ကောင်စီတပ်ရဲ့စစ်သားတွေကိုထိုင်းအာဏာပိုင်တွေကပြန်ပို့ဖို့စီစဉ်နေပါတယ်။မေလ19ရက်နေ့တုန်းကတော့ KNU တပ်မဟာ6တပ်ရှိတဲ့ကော့ခရိတ်မြို့နယ်ဒူပလာယာခရိုင်မှာအခြေစိုက်ထားတဲ့စစ်ကောင်စီရဲ့ဖူးချီမူတပ်စခန်းကို KNLA PDF ပူးပေါင်းတပ်တွေကနေသိမ်းပိုက်ပြီးတဲ့နောက်မှာတော့ထိုင်းဘက်ခြမ်းကိုထွက်ပြေးသွားတဲ့စစ်သားတွေဖြစ်ပါတယ်။ထိုင်းခြေစိုက် VOA မြန်မာပိုင်းသတင်းတောက်မတ်အေးအေးမှသတင်းပေးပို့ထားပါတယ်
။ထိုင်းနိုင်ငံပိုင်ပိုင်ခလန်ကျေးရွာတွေကိုရောက်လာတဲ့စစ်ကောင်စီတပ်ဖွဲ့ဝင်31ယောက်ကိုထိုင်းအာဏာပိုင်တွေကမဲဆောက်ကနေတဆင့်မြန်မာဘက်ကိုလွှဲပြောင်းပေးဖို့အတွက်စီစဉ်နေပါတယ်။ KNU တပ်မ6တက်တည်ရှိတဲ့ကော့ခရိတ်မြို့နယ်ဒူပလာယာခရိုင်ထဲမှာအခြေစိုက်ထားတဲ့စစ်ကောင်စီရဲ့ဖူးချီမူတပ်စခန်းကို KNLA PDF ပူးပေါင်းတပ်တွေကမေလ19ရက်နေ့ကတိုက်ခိုက်သိမ်းပိုက်လိုက်ပြီးတဲ့နောက်ထွက်ပြေးလာကြတဲ့စစ်သားတွေဖြစ်ပါတယ်။ဒုတက်ရင်မှုနဲ့တပ်သား40ကျော်ကတော့ KNLA PDF ပူးပေါင်းတပ်တွေစီမှလက်နက်ချခဲ့ပေမဲ့တချို့ကတော့ထိုင်းဘက်ကိုထွက်ပြေးသွားခဲ့ကြတာဖြစ်ပါတယ်။ထိုင်းနိုင်ငံဘက်ချံပိုင်ခလန်ကျေးရွာတွေကိုရောက်လာတဲ့မြန်မာစစ်တပ်ကစစ်သားတွေကိုထိုင်းအနာပိုင်တွေကမေလ23ရက်နေ့ကခေါ်ဆောင်သွားခဲ့တယ်ဆိုပြီးဒေသခံတဦးကပြောပါတယ်
။စခန်းကျော်ပြီးတော့ကျွန်တော်တို့တပ်ကိုဝင်လာတာပထမဦးဆုံးကတော့နှစ်ယောက်လောက်တော့ရှိတယ်ခင်ဗျာ။ဟုတ်နှစ်ယောက်ရှိတယ်ပြီးတော့နောက်ရက်တွေကျတော့သူတို့10ယောက်15ယောက်အယောက်20လောက်တော့ထပ်ဝင်လာတယ်ခင်ဗျာ။သူတို့အဲဒီမှာတော့လက်နက်တွေပါရလူတွေရှိတယ်။ဒါပေမဲ့တချို့ကလက်နက်မပါတော့ဒီကျေးလာလူတွေရှိတယ်ခင်ဗျာ။တို့တော့ကျွန်တော်တို့ဒီကိုထိုင်းစက်ချန်ထိုင်းစက်တက်တော့တို့ကိုကျွန်တော်ဒီရွာမှာမထားတော့ဘဲနဲ့ဒီမဲဆော့ဘက်ကိုတော့တို့ပြန်ပို့တယ်ပြန်ပို့သွားကြပြန်ပို့ခေါ်သွားကြခင်ဗျာဟုတ
်စစ်ကောင်စီရဲ့ခြေလင်းတက်ရင်ခလိုက်ရ999 311တပ်ဖွဲ့ဝင်တွေဖြစ်ကြပြီးတို့ဟာထွက်ပြေးရလမ်းတစ်လျှောက်မှာကိုဝင်ဆောင်အမျိုးသမီးတဦးပါဝင်ရွာသား၄ဦးကိုတပ်ဖြတ်သွားခဲ့တယ်လို့လည်းကရင်လူခွင့်ရေးအဖွဲ့အစည်းတွေကပြောဆိုထားပါတယ်သူတို့ကျူးလွန်ထားတဲ့ရာဇဝတ်မှုတွေကိုတာဝန်ယူတာဝန်ခံမှုရှိစေဖို့အတွက်ထိုင်းအနာပိုင်တွေအနေနဲ့မြန်မာဘက်ကိုပြန်ပြီးတော့လွှဲပြောင်းမပေးဖို့ကရင်ငြိမ်းချမ်းရေးအထောက်အကူပြုကွန်ရက် KPSN ကလည်းဒီကနေ့မေလ24ရက်နေ့မှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ KNU ဘက်ကတော့ဖူးချင်းမှုစခန်းကမြန်မာစစ်သား40ကျော်သူတို့စီကိုလက်နက်ချထားတယ်လို့လည်းအတည်ပြုထားပါတယ်။ကရင်မျိုးသားအစည်းအရုံး KNU တပ်မ6တပ်တွေတပ်ဆွဲထားတဲ့နေရာတွေမှာတိုက်ပွဲတွေဖြစ်ပွားပြီးတဲ့နောက်စစ်ကောင်စီရဲ့တပ်စခန်းတွေကိုပူးပေါင်းတပ်ဖွဲ့တွေကသိမ်းပိုက်ခဲ့တာရှိသလိုဒရုန်းတွေနဲ့ဗုံးကြဲတိုက်ခိုက်မှုတွေကြောင့်စစ်တပ်ရဲ့အခြေစိုက်စခန်းတွေလက်လွတ်ဆုံးရှုံးခဲ့ရတာတွေလည်းရှိပါတယ်။ကြိုက်တုံတပ်စခန်းမှာတော့ဗျူဟာမှုအပါအဝင်တပ်သား60ကျော်ကလက်နက်ချအလံဖြူထောင်ပြီးအညံ့ခံခဲ့သလိုတချို့တပ်စခန်းကစစ်သားတွေကတော့ထိုင်းနိုင်ငံအုံဖန်မြို့ပိုင်ခလန်ကျေးရွာတဲကိုမတ်လ19ရက်နေ့ကတကြိမ်မတ်လ21ရက်နေ့မနေ့ပိုင်းကတကြိမ်ထွက်ပြေးခဲ့ပါတယ်ပထမတကြိမ်က48ယောက်ဖြစ်ပြီးဒုတိယတကြိမ်ကတော့82ယောက်ဖြစ်ပါတယ်အဲ့ဒီလိုထိုင်းဘက်ထွက်ပြေးလာကြတဲ့အထက်ကမေလ19ရက်နေ့ကစပြီးဖူးချီမူထပ်စခန်းကထွက်ပြေးလာတဲ့မြန်မာစစ်သား31ယောက်ရှိပြီးသူတို့ကိုတော့ထိုင်းအနာပိုင်တွေကနေရက်ပြန်ပို့နိုင်ရေးစီစဉ်နေတာဖြစ်ပါတယ်ထိုင်းနိုင်ငံရဲ့သတင်းတွေမှာတော့မြန်မာစစ်သားတွေကိုမကြခင်ရပ်ပိုင်းအတွင်းမြန်မာဘက်ကိုပြန်ပို့မယ်လို့သိရကြောင်းထိုင်းအနာပိုင်တွေကိုကိုးကားပြီးရေးသားဖော်ပြနေကြပါတယ်ရှင်
။မအေးအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ရွှေကုတ်ကိုမှခိုင်းခံထားရတဲ့သူတဦးရဲ့အတွေ့အကြုံ VOA ကထိုင်းမြန်မာနယ်စပ်မှာတွေ့ဆုံမေးမြန်းထားတဲ့သတင်းကိုတင်ပြပေးကြပါရစေ။အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတကာကိုပြစ်မှတ်ထားပြီးတော့ application အစုံအသုံးပြုပြီးတော့အွန်လိုင်းငွေကြေးလိမ်လည်မှုတွေလုတ်ကင်ခဲ့ရပါတယ်လို့နာမည်ဆိုးနဲ့ကြော်ကြတဲ့ရွှေကုတ်ကိုစီမံကိန်းထဲမှာစေခိုင်းခံရသူတူက VOA မြန်မာပိုင်းကိုပြောပါရယ်ကရင် BGF KNA ထိန်းချုပ်ထားတဲ့အဲ့ဒီနေရာမှာတရုတ်ရာဇဝတ်ကိုင်းဆိုသူတွေလုပ်နေတဲ့လုပ်ငန်းတွေနဲ့ပတ်သက်လို့ကိုယ်တိုင်တွေ့ကြုံခဲ့သူတူကို VOA ကနေထိုင်းမြန်မာနယ်စပ်မှာတွေ့ဆုံမေးမြန်းထားပါတယ
်မင်္ဂလာပါကိုငယ
်ဟုတ်ကဲ့ပါမင်္ဂလာပ
ါကိုငယ်ဒီရွှေကုတ်ကိုမှလုတ်ခဲ့တဲ့အဒီလုတ်ခဲ့တဲ့အခြေအနေပေါ့နော်ဘာတွေလုတ်ခဲ့ရတာလဲရှင်ပြောပါဦး
ဟုတ်ကဲ့ပါဟွာကျွန်တော်ရွှေကုတ်ကိုမှတော့လာပိုင်းလောက်နေနဲ့ကျွန်တော် final production ကိုလုပ်ခုတယ်ဗ
ျဘယ်လောက်လောက်လုတ်ခဲ့တာ
ဟွာလာပိုင်းလောက်ပေါ့3လဝင်ကျင်လောက်ပေါ့
ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့ရွှေကုတ်ကိုမှလာပိုင်းလောက်လုတ်ခဲ့တဲ့ခါမှာဟိုလုတ်ဖြစ်ရတဲ့အကြောင်းရင်းပေါ့နော်ရွှေကုတ်ကိုမှဘာကြောင့်သွားလုတ်လိုက်တာလဲရှင်
ဘာကြောင့်တောက်လို့လိုက်ကြလဲဆိုကျွန်တော်နေရနေတက်လာရင်လည်းမြောက်ရီမှာじゃတခြားလောက်ကလည်းရှောက်ဖို့အဆင်မပြေဘူးပေါ့ဗျာအဆင်မပြေနေတခြားဒီအဲမြောက်ရီကတခြားနေကန်တယောက်နဲ့ချိတ်ဆက်မိနေမှာဒီဘက်မှာတော့တလွတ်လို့ကာစီနိုအလုပ်တွေခေါ်တယ်ခေါ်တယ်ဆိုတော့ကျွန်တော်ရှာကြည့်နေအဲမှာ လောက်ကောက်တာတွေ့ရတယ်ကျွန်တော်အိမ်မှာရှေ့ကိုကမှာရှောက်ဖြစ်သွားပါဘို့
အော်သူကဟိုအဓိကတော့ကာစီနို
အဲကာစီနိုရောအစုံ KTV ဆိုလဲ KTV ရှိရပေါ့အဲ့လိုမျိုးခေါ်ရတော့ဝန်ထမ်းပေါင်းတော့ခေါ်တယ်ပေါ့အဲ့မှာမှာပြောင်းမှာပုတ်သင်းနေပြန်ကွဲသွားတယ်လဲရှိရ
ဆိုတော့အဲ့ဒီမှာသူတို့ကြာလောက်ခတွေကြာတော့ဘယ်လိုပေးလဲရှင
်လောက်ခတွေကြာတော့ကျွန်တော်လောက်တုံးကဆိုရင်တော့သူတို့ကဘာပေါ့ယွမ်းနဲ့ပဲပေးရဗျယွမ်း3000ပေးတယ်ဗျပတ်သက်လည်းသူတို့ယွမ်းကျွန်တော်မပေးဘူးဘတ်နဲ့ပဲသူတို့ရဲ့ငွေပေါင်သေးတိုင်းပြန်လဲပေးရတလောက်ယွမ်း3000ပေါ့
တလောက်ယွမ်း3000သုံးနဲ့ကြတော့လာစားပြရပါအဲ့တော့ဘာတွေလုပ်ရလဲကို
ဘာတွေလုပ်ရလဲကျွန်တော်လုပ်တဲ့ပိုင်းကြာကျွန်တော်ကလူရှာပေးရတာပေါ့ပထမဦးဟိုတုန်းဒီ customer ရှာပေးရတဲ့အပိုင်းပေါ့ကျွန်တော်ဒီဟိုဒီမှာကျွန်တော်ပုံသင်ရှင်တွေကြာကျွန်တော်အပြင်လုပ်ငန်းနဲ့ဆိုရင်ကျွန်တော် reservation ပုံစံတွေရပေါ့ကျွန်တော်တော့ကျွန်တော်အလုပ်အတွက်ဝန်ထမ်းတွေခေါ်ပေးရတယ် online ပေါ်ကနေ WhatsApp ပေါ့ဒီ platform တွေကနေပေါ့ကျွန်တော်ဝေဝါပေါ့စကားသွားပြောပေးရတယ်ဖုန်းနံပါတ်တွေဦးမှာစကားသွားပြောနေမှာသူတို့ဟိုပေါ့သူက reply ပြလာတယ်။လာပြီတဲ့ကျွန်တော်မှငါတို့ကတော့ဒီပတ်တိုင်းအလုပ်တွေရှိတယ်။ဒီ YouTube ပေါ့ YouTube တော့မဟုတ်အဲဒီတက်တော်ပေါ့အဲကျွန်တော်လင်လေးတွေအဲလင်လေးတွေသူတို့မင်းတို့ဝင်ကြည့်ပေး။ဝင်ကြည့်ပြရင်ငါတို့စုံစမ်းရှင်းပို့လိုက်တာနဲ့မင်းတို့လာစားဘလောက်ဘလောက်ပေးမယ်ပေါ့အိန္ဒိယငွေဆိုလေအိန္ဒိယငွေရူပီ50ဆိုလေရူပီ50ပေါ့တစ်ခုလောက်တစ်ခုဘယ်လိုပေးမယ်ဆိုပြီးကျွန်တော်ကသူတို့ဝန်ထမ်းခေါ်တဲ့ပုံစံနေနဲ့ဆက်စားလောက်တာများတယ်ဗျအဲလိုမျို
းဒီ online ကနေပြီးတော့အလုပ်ခေါ်တယ်ဆိုတာဘယ်အတွက်အလုပ်ခေါ်ကြရလဲ
အများစုကတော့ဒီကြားပြန်တော့ပဲခေါ်တာများပြားကြားပြန်ဦးမှာဒီ Telegram နေပါပဲ Telegram group တွေကနေဝန်ထမ်းခေါ်တာများပြားပြ
ားအဲ့ဒါတွေကဟိုနိုင်ငံပေါင်းစုံပဲလ
ားနိုင်ငံပေါင်းစုံမှာမဟုတ်ဘူးကောဒီမှာဆိုရင်တော့ကျွန်တော်ရွှေကုတ်ကူတို့များပြည်တို့မဲထော်တလီတို့ကြောက်ခတ်တို့ပေါ့ဒီဘက်ပိုင်းတွေကိုပဲခေါ်တာများတယ
်အဲ့တော့ဟိုတကယ်တမ်းအဲ့လိုအလုပ်ခေါ်စာတွေကတကယ်အဲ့ဒီမှာဟိုဟိုအလုပ်ဟိုတကယ်ဟိုဘယ်လိုပြောမလဲခေါ်တဲ့အလုပ်ခေါ်တဲ့သတ်မှတ်ချက်တွေနဲ့တကယ်တမ်းလောက်ရတယ်ရောကြိုက်ညီလားဒါကသူကလိန်ပြီးတော့ခေါ်တာလားဘာဖြစ်လို့လဲဆိုတော့ကျမတို့ပြင်ပမှာကြတော့ဒီ over online ဒီလိန်လည်မှုတွေနဲ့ပတ်သက်ပြီးတော့လူတွေကိုဟိုခေါ်တဲ့အခါမှာဒီလိုဂျွန်ပြုတ်စေခိုင်းတဲ့သဘောမျိုးအထီတောင်ရောက်တယ်ဆိုတာမျိုးတွေလည်းအဲဟိုဟာပေါ့အစင်ခံစားတွေထွက်လာတော့လေ
ဟုတ်အဲ့လိုခေါ်တာတော့သူတို့ကတော့ဒီမလုံးပြီးပြောပဲဒီလာတာဘယ်လောက်ရမယ်ပေါ့ဘာလောက်ရမယ်ဒီကလောကူကူလုံးမယ်လွယ်လွယ်ကူပတ်သက်ရမယ်လို့ပဲသူကဟိုပါပေါ့ခေါ်ရင်လောက်ကောက်တိုင်းမှာတင်တယ်အဲ့မှာကိုကမှဘာဒီဘယ်လိုရှိလဲတချို့ကြပြန်မိတယ်တချို့မမေးဘဲနဲ့ဩအဆင်ပြေတယ်သွားလိုက်ဟိုမှာအင်တာဗျူးအောင်ပဲအလုပ်လုပ်တယ်မလုပ်ချင်ထွက်ချင်တယ်ဆိုရင်ဘတ်3000ရောရတာယူပါရရှိရအဲ့လိုမျိုးအလုံးမလုပ်တော့လုံးမလုပ်လို့သူအလုပ်အောင်မိသွားပြီဗျာအင်တာဗျူးအောင်မိသွားပြီအလုပ်ကထွက်လို့မရအောင်တလားကြုံမှထွက်ရမှာတော့ပါလို့ရှိရအခုရတယ်အခုတန်းထွက်မယ်သမီးတို့တန်းကြီး3000တို့ဘတ်3000 5000 5000တော့သူတို့ဒီသူပတ်သက်တဲ့ရှိရတန်းကြီးငွေပေါ့အဲ့လိုမျိုးတောင်းတာရပါလေရှိရအဲ့
တော့အလုတ်ချိန်ကြတော့ဘယ်လိုလုပ်ကြရလဲ
အလုတ်ချိန်ကတော့12နာရီများပြီဗျာသူများနိုင်ငံကိုလိုက်ပြီးတော့ကျွန်တော်တို့ကအလုတ်လိုက်လို့ပါဗျာဥပမာပြရကျွန်တော်အိန္ဒိယနိုင်ငံတော့လုံးမယ်ဆိုရင်အိန္ဒိယဆိုရင်ကျွန်တော်အချိန်ဦးမှာကျွန်တော်မြန်မာချိန်10နာရီကနေမနက်7နာရီနေည7နာရီတိအိန္ဒိယရဲ့နေခင်းဘက်ကိုယူရတယ်ကျွန်တော်တို့ကညပြောင်းပြောင်းသွားတယ်ဗျာမဇီကိုမှာဆိုရင်ညပိုင်းပြောင်းသွားတယ်ည10မနက်10ကျွန်တော်အလုပ်လုပ်ရည30မိနစ်စေဒါမှမဟုတ်သူများနိုင်ငံမှာတော့မိနစ်30ည30အဲ့လိုပုံစံဖြစ်သွားသူကသူနိုင်ငံအလိုက်ပေါ့ကိုလုတ်တဲ့အလုပ်ရဲ့နိုင်ငံအလိုက်ကိုအလုပ်ကလုပ်ရဒါမှမဟုတ်တရက်ကိုတော့နေဆို12နာရီလုပ်ရတယ်တခါလေး OT တွေဘာတွေနဲ့တချို့ယူနေဆိုရင် OT တနာရီဘာညာ73နာရီလောက်တော့ပုံမှန်လုပ်ရတယ
်အဲ့ခါကျတော့ကိုကအဲ့လိုစွစွပြောသလိုနိုင်ငံအလိုက်ကို target ဆိုတော့ဘယ်နိုင်ငံတွေအဓိက target ထားပြီးတော့လုပ်ရလဲရှင်
ခုသူတို့အလုပ်များတာတော့အိန္ဒိယပလက်ဖောင်းကိုလုတ်တယ်အိန္ဒိယလုတ်တယ်မက္ကဆီကိုလုတ်တယ်USA store ရင်တော့တော်တော်များတယ်
US
မှာဟုတ်တယ်အမေရိကန်မှာတော်တော်များတယ်အမေရိကန်ထဲမှာအကုန်လုံးပါပဲသူကတော့လိမ့်တာတော့
ရွှေကုတ်ကမှာအခိုးခိုင်းခံရသူရဲ့ VOA နဲ့အတွက်ဆုံမေးမြန်းခန်းအပြည့်အစုံကို VOA မြန်မာပိုင်းရဲ့ website Facebook နဲ့ YouTube မှာဆက်ပြီးတော့ကြည့်ရှုနိုင်ပါတယ်ရှင်အခုဆက်ပြီးတော့ဗုဒ္ဓဘာသာဝင်တွေအတွက်နေထူးနေမြတ်ဖြစ်တဲ့ဗုဒ္ဓနေကိုကမ္ဘာတဝန်းမှာဗုဒ္ဓဘာသာဝင်တွေဆင်နွှဲကြသလိုပဲအမေရိကန်ပြည်ထောင်စုမှာလည်းမြို့တော်ဝါရှင်တန် DC မှာမေလ23ရက်နေ့ကြာသပတေးနေ့ကဗုဒ္ဓနေကိုကျင်းပခဲ့ပါတယ်မြန်မာအပါအဝင်အမေရိကန်မှာရှိတဲ့ဗုဒ္ဓဘာသာအတိုင်းဝိုင်းသာမကဘာသာပေါင်းစုံကဘာသာရေးခေါင်းဆောင်တွေနဲ့အမေရိကန်အစိုးရအရာရှိတွေပါတက်ရောက်ခဲ့တဲ့ဗုဒ္ဓနေငြိမ်းချမ်းရေးမီးထွန်းဆုတောင်းပွဲအကြောင်းကိုကိုရိုင်းသွားပြီးတော့သတင်းယူထားတဲ့မက်ခင်ဖြူထွေးကပြောပြပေးပါမယ်ရှင်
မင်္ဂလာပါရှင်ကျမခင်ပြထွေးပါကျမအခုရောက်နေတာကတော့အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC မှာရှိတဲ့အထင်ကြီးလွတ်လပ်ရေးကျောက်တိုင်ရှိမှာပါဒီကနေ့ကတော့ဒီကမ္ဘာတဝန်းကဗုဒ္ဓဘာသာဝင်တွေဗုဒ္ဓနေ့ကိုဆင်နွှဲနေကြတယ်လို့ပဲဒီဝါရှင်တန် DC မြို့တော်မှာလည်းဗုဒ္ဓဘာသာဝင်အတိုင်းဝိုင်းကလူတွေစုဝေးပြီးတော့ဗုဒ္ဓနေ့ကိုအတူဆင်နွှဲနေကြတာဖြစ်ပါတယ်
ဒီနေ့ရဲ့ထူးခြားချက်ကတော့အရင်ကဗုဒ္ဓဘာသာနေ့ကိုဘာသာရေးအခမ်းအနားတစ်ခုအနေနဲ့တမရအိမ်ပြည်တော်မှာကျင်းပလို့ရှိပြီးအစိုးရအရာရှိတွေနဲ့အစိုးရအသိုင်းအဝိုင်းကလူပုဂ္ဂိုလ်တွေပဲအဓိကတက်ရောက်ကြတာဖြစ်ပေမဲ့လို့ဒီနေ့မှာကတော့အများပြည်သူတွေပါပါဝင်ဆင်နွှဲနိုင်ဖို့ရည်ရွယ်ပြီးတော့အိမ်ပြည်တော်အခမ်းအနားအပြင်ဝါရှင်တန်မြို့တော်ကအထင်ကြီးလွတ်လပ်ရေးကြောက်တိုင်ရှိမှလည်းစုဝေးကျင်းပကြတာဖြစ်ပါတယ်။ဒီဝါရှင်တန်မြို့တော်ကဗုဒ္ဓနေ့ကိုနိုင်ငံတကာဗုဒ္ဓဘာသာဝင်များအဖွဲ့အမေရိကာရှုချီဗုဒ္ဓဘာသာဖောင်ဒေးရှင်းနဲ့ဓမ္မကောလိပ်တို့ကဥဆောင်ကျင်းပကြတာဖြစ်ပါတယ်ဒီကနေ့ဒီဗုဒ္ဓနေ့အခမ်းအနားကျင်းပရတာနဲ့ပတ်သက်ပြီးတော့ဒီဥဆောင်ကျင်းပတဲ့အဖွဲ့တစ်ခုဖြစ်တဲ့ရှုချီဗုဒ္ဓဘာသာဖောင်ဒေးရှင်းရဲ့ CEO Debra Bodok ကအခုလိုပြောပါတယ
် It's very unbelievable that Buddhist representative can come together in front of Washington Monument to share our
အခုလိုဗုဒ္ဓနေ့မှာ Washington DC မြို့တော်ကလွတ်လပ်ရေးကြောက်တိုင်ရဲ့ရှေ့မှာဗုဒ္ဓရဲ့သားတော်သံဃာတော်တွေအများအပြားပါဝင်စုဝေးပြီးတော့ဗုဒ္ဓရဲ့တရားတော်တွေနဲ့အညီငြိမ်းချမ်းခြင်းညှိညွတ်ခြင်းမေတ္တာတရားနဲ့ဂယုဏတရားပွားများဖို့ဆိုတဲ့သတင်းစကားတွေကိုပါနိုင်တဲ့အတွက်တကယ်ကိုမယုံနိုင်စရာပါပဲလို့ဗုဒ္ဓနေ့အခမ်းအနားကိုဥဆောင်စီစဉ်ကျင်းပတဲ့ရှိချိဗုဒ္ဓဘာသာဖောင်ဒေးရှင်းရဲ့ CEO Debra Bodok ပြောသွားတာပါဗုဒ္ဓဘာသာဝင်နေတာမကဒီတခြားသောဘာသာကြီးတွေကဘာသာရေးခေါင်းဆောင်တွေလည်းတက်ရောက်ကြတာရှိပြီးတော့ဘာသာပေါင်းစုံပါဝင်တဲ့ငြိမ်းချမ်းရေးအခမ်းအနားတစ်ခုကျင်းပတာဖြစ်တယ်လို့လည်းအခမ်းအနားစီစဉ်သူတွေကပြောပါတယ်မြန်မာနိုင်ငံအပါအဝင်ကမ္ဘာတဝန်းမှာလက်နက်ကင်ပြပခါတွေထိုးလာနေပြီးတော့ငြိမ်းချမ်းမှုစိတ်တုံးလာနေတဲ့အချိန်မှာကမ္ဘာကြီးငြိမ်းချမ်းရေးကိုရှေ့ရှုတဲ့အခုလိုအခမ်းအနားတွေကျင်းပဖို့ကအင်မတန်ကိုအရေးကြီးပါတယ်လို့ဒီရှုချိဗုဒ္ဓဘာသာဖောင်ဒေးရှင်းရဲ့ဆက်သွယ်ရေးမန်နေဂျာမတ်ဆာဘရီနာတမ်ကလည်းအခုလိုပြောပါတယ
်အရေးကြီးဆုံးကလေအဲ့ဒီအခုစစ်တေမဖြစ်သေးခင်တယောက်တယောက်ပြဿနာမဖြစ်သေးခင်မှာအရင်ကတည်းကလည်းပြီးတော့ရိုးရိုးဘာမှမဖြစ်တဲ့အချိန်မှာအခုကတယောက်တယောက်နားလည်မှုကအရန်ရေးချကြတယ်အထူးသဖြင့်ဒီလိုမျိုးဘာသာရေးဖျားမေကိုပေါင်းပြီးတော့အဲ့ရှိသမျှနိုင်ငံမတူတဲ့ဗုဒ္ဓဘာသာပြီးတော့တခြားနိုင်ငံတွေရောနောက်ပြီးတော့အဲ့ဗုဒ္ဓဘာသာမဟုတ်တဲ့လူတွေပါအဲ့ဒီဟာကနေစိတ်ဝင်စားတယ်လာပေးတဲ့အတွက်ငောင်ကြရင်ကိစ္စတခုရှိတဲ့အချိန်ညာ relationship ဆိုတာရှိပြီးတော့ပြီလေဒါဆိုရင်လည်းအဲ့ချိန်ကျရင်တယောက်တယောက်အကူအညီတောင်းတာလို့ဟို understanding ရရှိသွားပြီဆိုတော့လေနောက်ကျရင်ပြဿနာရှိတဲ့အချိန်ကျရင်လည်းများတော့ဖြစ်ရနေပြောတယောက်တယောက်နားလည်ပြီးတော့ဟိုတယောက်တယောက်တူတူလှုပ်လို့အလုပ်လုပ်ရလားအများကြီးလွယ်ကူသွားတာပေါ့လေ
ဝါရှင်တန် DC မြို့တော်မှာကျင်းပတဲ့ဗုဒ္ဓနေ့ကိုမြန်မာဗုဒ္ဓဘာသာအသိုင်းအဝိုင်းအနေနဲ့ပါဝင်ဆင်နွှဲတာကလည်းဒါပထမဆုံးအကြိမ်ဖြစ်ပါတယ်ဒီလိုပါဝင်ဆင်နွှဲရတာနဲ့ပတ်သက်ပြီးတော့မြန်မာဗုဒ္ဓဘာသာအသင်း BABA ရဲ့အတွင်းရေးမှူးမတ်အေဂရီကအခုလိုပြောပါတယ
်ဒါကျမတို့ဗုဒ္ဓဘာသာတွေကိုသူများတိုင်းပြည်မှာကျောင်းနေတဲ့အချိန်မှာသာသနာပြန့်ပွားနိုင်ပြီးတော့ဟိုကျမတို့ဒီလောက်လုံနိုင်တာအတိမတ်ပြုခံခဲ့ရတာဒီလိုမျိုး Washington DC အမေရိကရဲ့မြို့တော်ရဲ့ Monument အရှိမကျမတို့မြန်မာဗုဒ္ဓဘာသာဒီအသင်းအနေနဲ့ရောဗုဒ္ဓဘာသာအသင်းအားလုံးအနေနဲ့ရောကိုစားကျွန်မအရင်ဝမ်းသာကြည်နူးမိပါတယ
်ကဆုံလာပြည့်နေ့ဟာဂေါရဘဗုဒ္ဓကိုမွေးဖွားတဲ့နေ့ဖြစ်တယ်လို့သဗ္ဗညုတဉဏ်ရပြီးဘုရားဖြစ်တော်မူတဲ့နေ့လည်းဖြစ်တဲ့အပြင်ကိုပဲပြိဋိဘံဆန်တဲ့နေ့လည်းဖြစ်တာဖို့ဗုဒ္ဓဘာသာဝင်တွေအထွက်ကတော့အထွတ်မြတ်နေ့တစ်နေ့ဖြစ်ပါတယ်ဒီလိုနေတူးနေမြတ်ဗုဒ္ဓတွေကိုကမ္ဘာတဝန်းဆင်ွဲကြတာမှာအိန္ဒိယအပါဝင်နိုင်ငံအတော်များများမှာတော့နှစ်စဉ်မေလထဲမှာလပြည့်တဲ့နေ့ကိုဗုဒ္ဓနေ့အဖြစ်ဆင်ွဲကြတာဖြစ်ပါတယ်။ဒါပေမဲ့မြန်မာနိုင်ငံမှာကတော့ကဆုံလပြည့်ဗုဒ္ဓနေ့လို့အများသိကြတဲ့အတိုင်းနှစ်စဉ်မြန်မာပြည်ကရင်ပါကဆုံလပြည့်နေ့ကိုဗုဒ္ဓနေ့အဖြစ်ဆင်ွဲကြတာဖြစ်ပြီးတော့ဒီနှစ်ကဆုံလပြည့်တဲ့နေ့ကမေလ22ရက်ပုထုနေ့ဖြစ်ပါတယ်။ဒါကြောင့်ဒီပုထုနေ့တုန်းကတော့ဖျားချောင်းကန်တွေကိုသွားပြီးတော့ဒါနသီလဘာဝနာမှုတွေပြုကြတယ်လို့ဘောရီညောင်ပေအောက်မှာဗုဒ္ဓမြတ်စွာဖျားအဖြစ်ကိုရောက်ရှိခဲ့တာကြောင့်ညောင်ရီသုံးပွဲတော်ကိုလည်းကျင်းပကြတာအစင်လာဖြစ်ပါတယ
်အမေရိကန်သမ္မတအင်ဗျူတော်မှာဗုဒ္ဓနေ့ကိုစပြီးတော့ကျင်းပတာကတော့သမ္မတဘိုင်ဒန်အစိုးရတက်တဲ့2022ခုနှစ်မှာပါဒါကြောင့်မလို့ဒီနှစ်ကတော့၄ချိန်မြောက်ဖြစ်ပါတယ်သူတို့ကြကြမြန်မာတိုင်းဝိုင်းလေပထမအဆုံးချိန်ပါဝင်တာဖြစ်ပါတယ်ဆိုတော့ဒီကနေ့ဗုဒ္ဓနေ့မှာသမရဘိုင်ဒန်နဲ့သမရကတော့ဂျေးဘိုင်ဒန်တို့ကလည်းကမ္ဘာတော်ဝမ်းမှာရှိတဲ့ဗုဒ္ဓဘာသာဝင်တွေကိုမြစ်တာပို့နှုတ်ခွန်းဆက်တဲ့အကြောင်းကိုအင်ဗျူတော်ကထုတ်ပြန်တာရှိပါတယ်အမေရိကန်ပြည်ထောင်စုအတွက်အများကြီးအကျိုးပြုတဲ့ဒီဗုဒ္ဓဘာသာဝင်တွေကိုအသိမှတ်ပြုတဲ့အကြောင်းနဲ့ဒီကနေ့ဗုဒ္ဓနေ့ဟာဆိုလို့ရှိရင်ဂေါရမဗုဒ္ဓရဲ့အဆုံးအမတွေကိုပြန်လည်ဆင်ခြင်သုံးသပ်ရမယ့်အချိန်ခါဖြစ်ပါတယ်ဆိုပြီးတော့လည်းသမ္မတဘိုင်ဒန်ကကြေညာချက်ထဲမှာဖော်ပြထားပါတယ်။ကျွန်မခင်ပြူထွေးပါအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေသတင်းပေးပို့နေပါတယ်ရှင်။
ဒါကတော့ဝါရှင်တန်ဒီစီမှာကျင်းပတဲ့ဗုဒ္ဓနေ့မိထွန်းဆူတောင်းပွဲကိုကိုရိုင်းသွားရောက်ပြီးတော့သတင်းယူခဲ့တဲ့မက်ခင်ဖြူထွေးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေရှုစားနာဆင်ရဖို့ရှိပါတယ်
။ VOE အစီအစဉ်တွေကိုရေဒီယိုရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOE မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voeburmese ဖြစ်ပါတယ်။
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American အသံရဲ့2024ခုနှစ်မေလ24ရက်တောက်ကြညချမ်းမြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးမှာပါ။သုတဆောင်လေး American တခွင်နဲ့သိပ္ပံနဲ့ဤပညာကဏ္ဍမတိုင်ခင်မှာတော့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါတယ်။သတင်းမီဒီယာလုပ်ငန်းတွေမှာဥဆောင်ပါဝင်နေတဲ့အမျိုးသမီးတွေကိုကမ္ဘာသတင်းစာများနဲ့သတင်းစာထုတ်ဝေသူများအဖွဲ့ One Anfra ကနေပြီးတော့ဂုဏ်ပြုတဲ့2024ခုနှစ်အတွက် Women in News Editorial Leadership ဆုကိုအရှေ့တောင်အာရှဒေသကိုစားပြုပြီးတော့ချီးမြှင့်ခံရတဲ့အတွက်သူ့အနေနဲ့အထူးဝတ်သာဂုဏ်ယူရတယ်လို့မြန်မာသားမကအရှေ့တောင်အာရှဒေသကအမျိုးသမီးသတင်းတောက်တွေနဲ့ပါချိတ်ဆက်ပြီးတော့လှုပ်ဆောင်နိုင်မှုခွန်အားတွေအများကြီးဖြစ်စေပါတယ်လို့ကရင်သတင်းဌာန KIC Editor ချုပ်နော်ဖော်ကေကပြောပါတယ် One Anfra သတင်းစုချင်းမြင့်ခံရတဲ့အကြောင်းနဲ့အတူလွတ်လပ်တဲ့သတင်းမီဒီယာတွေဘလို့မျိုးအခက်ခဲတွေကြားကနေပြီးတော့လုပ်ငန်းတွေလည်ပတ်နေကြပါသလဲဆိုတာကိုဒီသတင်းပတ်ရဲ့အမျိုးသမီးခန္ဓာမှာမက်ခင်ဖြူထွေးကတင်ပြပေးထားပါတယ်There's a path we must choose
sometimes Gotta stand up and fight ဘယ်နှဖို့ကြီးကအခုဆိုလို့ရှိရင်ဒါ one infra လို့အတူကောက်ခေါ်တဲ့ဒီကမ္ဘာသတင်းစာများနဲ့သတင်းစာထုတ်ဝေသူများအဖွဲ့ကနေပြီးတော့မှချီးမြှင့်တဲ့ဒီနှစ်2024ခုနှစ်အတွက် Women in News Editorial Leadership ဆိုတော့ဒါအမျိုးသမီးတွေသတင်းလောကမှာဥဆောင်ပါနေတဲ့အမျိုးသမီးတွေကိုပေးအပ်တဲ့ဆုဖြစ်တယ်ဆိုတော့ဒီစုကမှဒါဒီအရှိတောင်အရှာဒေတာတစ်ခုလုံးကိုကိုစားပြုပြီးတော့ရရတယ်ဆိုတဲ့အတွက်ကြောင့်မလို့ဒါအထူးပဲဂုဏ်ယူဝမ်းသာပါတယ်ရှင်ဆိုတော့အရင်ဆုံးအနေနဲ့ဒီစုချင်းမြင့်ခင်ရတာရဲ့အတွက်ပေါ့နော်ကိုဘယ်လိုခံယူလဲဘယ်လိုခံစားမိတယ်လဲဆိုတာကိုအရင်ဆုံးပြောပြပေးပါလားရှင
်ဟုတ်ဒီဝမ်းဖရာကပေးတဲ့စုကိုရရှိတဲ့ပုံမှာကိုဘယ်လိုခံစားရလဲဆိုတော့ငါအနည်း20ကျော်ကျော်လုံးလုံးဒီမီဒီယာလုပ်ငန်းမှာပေါ့နော်ဌာနတစ်ခုထဲမှာစောင့်ချလှုပ်လာခဲ့တယ်အခက်အခဲတွေအတွေ့အကြုံတွေလည်းအများကြီးရတယ်သင်ခန်းစာတွေလည်းအများကြီးရရှိပြီးတော့ဟိုလှုပ်ဆောင်လာခဲ့ဖြတ်တန်းလာခဲ့တဲ့အရာတစ်ခုကအတိမတ်ပြုခံရပါလားဆိုတဲ့အဟာမျိုးတစ်ခုတော့ PT ဖြစ်တယ်စိတ်ခွန်အားလည်းဖြစ်တယ်ပေါ့နော်တစ်ဆက်ထဲမှာလည်းဒီစုကကျမတယောက်တည်းအတွက်ခွန်အားမဟုတ်ဘဲနဲ့ကျမရဲ့လုပ်ဖို့ကံပဲလေကျမရဲ့မိတ်ဆွေတွေကျမရဲ့အတိုင်းဝိုင်းတွေအတွက်စိတ်ခွန်အားအများကြီးရရှိသွားစေတယ်ဆိုတာမျိုးကျမရရှိလိုက်တယ်ပေါ့နော်အလားတူပဲပါဖြတ်တွေ့မိတယ်ဆိုတော့ကျမကတော့အသက်အရွယ်အနေနဲ့ဆိုလို့ရှိရင်လည်းနောက်ထပ်မျိုးဆက်သစ်အမျိုးသမီးသတင်းသမားတွေအများကြီးမွေးထုတ်ဖို့အတွက်ကိုကျမတို့တောင်းအားဖြစ်သွားစေတယ်တစ်ဆက်တည်းမှာလည်းအရှိတောင်အာရှကိုစားပြုဆိုတဲ့စုဖြစ်တဲ့ခါကျတော့ကျမတို့ကမြန်မာနိုင်ငံတစ်ခုတည်းမဟုတ်ဘဲနဲ့အခြားအရှိတောင်အာရှမှာရှိတဲ့အမျိုးသမီးသတင်းသမားတွေနဲ့လည်းကျမတို့ကိုယ့်ရဲ့ချိတ်ဆက်မှုတွေစတင်လှုပ်ဆောင်ဖို့အတွက်ကတောင်းအားတစ်ခုဖြစ်စေတယ်ဘာလို့လဲဆိုတော့ဒီဝါဖရာကပတ်မှတ်ထားတဲ့ဒီအာဖရိကအာရပ်နဲ့အရှေ့တောင်အာရှဆိုတာကသတင်းလွတ်လပ်ခွင့်တွေအားနည်းတဲ့နိုင်ငံဆိုတဲ့အခါကျတော့ကျမတို့ကသတင်းလွတ်လပ်ခွင့်တွေအားကောင်းလာအောင် professional ဆက်ဆံသတင်းပညာရှင်တွေအများကြီးပေါ်ထွန်းလာအောင်ကျမတို့ကဒီအမျိုးသမီးတွေရဲ့အခန်းကဏ္ဍနဲ့ဒီသတင်းလုပ်ငန်းခွင်ထဲမှာအတူတူချိတ်ဆက်လှုပ်ဆောင်သွားဖို့အတွက်ကလည်းတွန်းအားတစ်ခုဖြစ်စေတယ်ဒါဒီသတင်းလွတ်လပ်ခွင့်ကိုခြားနိုင်ငံကအမျိုးသမီးသတင်းထောက်တွေနဲ့ပူးပေါင်းလှုပ်ဆောင်ဖို့အတွက်ကိုအခုအားတစ်ခုလည်းရရှိသွားစေတယ်လို့ကျွန်မအနေနဲ့ယုံကြည်ပါတယ
်။ဟုတ်ကဲ့ဒီစုကိုဒါမြန်မာနိုင်ငံကအမျိုးသမီးတယောက်အနေနဲ့ပထမဆုံးရတာလားအရင်ကရောဘယ်သူတွေများရခဲ့ဘူးဒီလဲရှင
်။ပြီးခဲ့တဲ့2021ကလည်းပေါ့နော်ဒီကိုမြန်မာနိုင်ငံကပဲဒါ Southeast Asia Story အနေနဲ့ပေါ့နော်ဒီအရှေ့တောင်အာရှကိုစားပြုနေတဲ့စုရှင်တူရတယ်မြို့သမီးမမငင်းငင်းနိုင်ပေါ့နော်သူကတော့အရင်ကတော့70မှာလုပ်ခဲ့တယ်အဲ့မဲ့အခုကတော့ people's print မှာပေါ့အဲ့ဒါကျုပ်လည်းလုတ်ခဲ့တာဆိုတဲ့ခါကျတော့အဲ့ဒါလေးလည်းပဲအာကျွန်တဲ့သူတွေကျွန်တဲ့သူမီဒီယာတွေလည်းမသိကြတာမျိုးရှိရဆိုတော့ကျွန်မပဲရလိုက်တယ်ဆိုတာမျိုးမဟုတ်ဘူးကျွန်မပြန်လေ့လာကြည့်တဲ့ခါကျတော့ကိုထဲတော်ကဥအောင်အရင်ရနေတဲ့ကိုရဲ့မြန်မာနိုင်ငံကမြန်သမီးသတင်းတောက်ပေါ့နော် အဲ့ဒီဆုရှင်လည်းရှိတယ်ဆိုတော့ဆိုမျိုးဆိုတော့ဟိုပြောမှာဆိုရင်10နှစ်တာတော့တွဲမှာ Southeast Asia အနေနဲ့ဆိုရှင်ကျွန်တော်တို့မြန်မာနိုင်ငံကတဦးမကောက်နှစ်ဦးတော့ရတယ်ဆိုတဲ့ဥစ္စာမျိုးကလည်းဒါသတင်းစကားပါချင်ပါတယ်လို့
ဟုတ်ကဲ့ပါဆိုဒီနှစ်မှာရောအခုဒီစုကိုဆိုတော့ပြောလို့ဆိုဒါ One Infra ကပေးလာတာ10နှစ်လောက်ရှိပြီဆိုတော့ဒီနှစ်မှာမနန်ဖောက်ကင်နဲ့အတူတခြားဘသူရောစုရသေးလဲရှင
့်ပုံမှန်ကတော့ဒီ One Infra ပေးလာတာသူကသတင်းလွှတ်လပ်ခွင့်နေဟိုကနေပါနေတဲ့ဒီအာဖရိကနယ်ပယ်ရဲ့ပြီးလို့ရှိရင်အာရဗျရဲ့အရှေ့တောင်အာရှရဲ့၃နယ်ပယ်ပေါ့နော်ဒေသတစ်ခုကိုတဦးတဦးစီနဲ့နှစ်စဉ်ဆုရှင်၃ဦးသူကချီးမြှင့်နေကြပေါ့နော်ဆိုတော့ဒီနှစ်မှာလည်းအားလို့ပဲဒီအာဖရိကကအမျိုးသမီးတဦးနဲ့အာရဗျကအမျိုးသမီးသတင်းသမားတဦးပေါ့နော်ကျွန်မလည်းအတူရရှိတာဖြစ်တယ်ပေါ့နော
်ဟုတ်ကဲ့ဆိုတော့အခုလိုမျိုးဒီဆုရလိုက်တဲ့အတွက်ရောကိုလက်ရှိလုပ်နေတဲ့အလုပ်အတွက်ကိုအတွက်ဘာတွေများအထောက်ပံ့ပို့ဖြစ်စေတယ်လဲရှင့
်ကိုရဲ့ဆက်ပြီးဒီမီဒီယာလုပ်ငန်းကိုပို့တိုးတက်အောင်ဆက်ပြီးလုပ်သွားချင်တဲ့စိတ်ကူးတွေပေါ့နော်စိတ်ကူးတွေကပို့ပြီးတော့ဟိုခိုင်မာသွားစေတယ်ပေါ့နော်ကနဦးမှာတော့ကိုကတော်တော်တော့ရုန်းကန်ရတာဘူးဆိုတော့ excite media excite media တခါပြည်တွင်းထဲမှာပြန်ပြီးတော့ခြေဆန့်ပြီးတော့လှုပ်ဆောင်တယ်တခါပြန်ပြီးတော့ excite media ပြန်ဖြစ်တယ်ပေါ့နော် excite လို့ပြောလို့ရှိရင်နေဆက်ခြေဆန့်ပေါ့လေပြန်ဖြစ်တဲ့အခါမှာဒီအချိုးကွေးတွေကဟိုတော်တော်လေးတော့စိတ်ပင်ပန်းပါတယ်အခုဆိုပို့ပြီးတော့စိတ်ပင်ပန်းတော့ပေါ့နော်သို့တော်လည်းဒီစုကိုရရှိတဲ့အပေါ်မှာကြာလို့ရှိရင်တော့အကူဆက်လုပ်ဖို့အတွက်ကိုတော့အားတစ်ခုဖြစ်စေတယ်ပြီးတော့ကိုတယောက်တည်းပဲဟိုကြည်နူးမှုဖြစ်တာမဟုတ်ပဲね TKIC မှာရှိတဲ့ဒီကျွန်မရဲ့လုပ်ဖို့ကံပဲဒီအားလုံးပေါ့နော်တို့လည်း PT ဖြစ်တယ်ပို့ပြီးတော့လည်းအားရှိစေတယ်ဆိုတဲ့အခါကျတော့ကျွန်မမြင်လာတော့ကျွန်မနဲ့အတူအားလုံးကလည်းပို့ပြီးတော့ကရင်သတင်းဌာနကိုပေါ့နော်ပို့ပြီးတိုးတက်အောင်အတူဝိုင်းဝန်းစူးစမ်းအားထုတ်နိုင်ဖို့အတွက်တော့အားတစ်ခုဖြစ်တယ်လို့တော့မြင်လာပေါ့နော်
အခုဆိုလို့ရှိရင်ဒါမြန်မာနိုင်ငံမှာစစ်တဲ့အာဏာသိမ်းတဲ့နောက်ပိုင်းမှာလွတ်လပ်တဲ့သတင်းမီဒီယာတွေသတင်းသမားတွေပေါ်မှာဒါချိန်ချောက်တာဖန်ဆီးထောင်ချတာအပါအဝင်ပေါ့နော်ဖိနှိပ်မှုတွေအမျိုးမျိုးကြုံနေရတာလည်းရှိပါတယ်ဆိုတော့အခုစောစောကလည်းမန္တန်ဘော့ကပြောတယ်ဒါတိုင်းမီဒီယာတွေခက်ရုံးကန်ချရတယ်အဖွဲရတယ်အဖွဲဝင်အများကြီးရှိတဲ့ဟာမျိုးတွေလည်းမဟုတ်ဘူးဆိုတော့ဒီလိုဖိနှိပ်မှုအခြေအနေတွေကြုံရတဲ့အခါမျိုးမှာကြတော့ကောသတင်းတွေကိုမှန်မှန်ကန်ကန်နဲ့အချိန်နဲ့တပြေးညီလုပ်ဖို့တင်ပြနိုင်ဖို့အတွက်ပေါ့နော်ဘယ်လိုများကြိုးပမ်းရလဲရှင့်
တဲ့ရင်ထုတ်လုပ်မှုကိုပိုင်းမှာဆိုလို့ရှိရင်တော့တဲ့ရင်ကိုပညာရှင်ဆန်ဆန်ပေါ့နော် professional ဆန်ဆန်ကျင့်ဝတ်နဲ့အညီထုတ်လုပ်ဖို့ပဲကျွန်မအမြဲတမ်းအကြံပြုတယ်အမြဲတမ်းဦးဆောင်တယ်ဒီလိုခက်ခဲတဲ့ကာလမှာကျွန်မတို့ကတဲ့ရင်တွေကိုရရှိတဲ့အခါမှာလက်ပေါင်းစုံကရရှိတယ်တိုးတော်လည်းအတီးပြုတ်နိုင်ဖို့အတွက်နဲ့ဒီပို့ပြီးတော့ပြည့်စုံမှုအတွက်ကတော့ကျွန်မတို့ဒါကပို့ပြီးတော့အချိန်ယူပြီးစူးစမ်းအထောက်ရတာပေါ့နော်ဆိုတော့တဲ့ရင်ခန်းမှာလည်းကျွန်မတို့ကစစ်တပ်ကအာဏာသိမ်းမှုဖြစ်စဉ်ပြီးတဲ့နောက်ပိုင်းမှာကျွန်မတို့ကတော်တော်လေးခက်ခဲတယ်ပေါ့နော်ဆိုတော့တနေရာထဲမှာစုပြီးတော့လဲသတင်းခန်းကိုထိုင်လို့မရဘူး Zoom ကနေထိုင်ရင်တော့မှလဲ line မကောင်းတဲ့နေရာကကိုယ့်ရဲ့လုပ်ဖို့ကိုင်ပဲတရားလဲမြည်ပြင်းထဲမှာရှိတဲ့အခါကျတော့သူတို့တက်ကိုတည်တန်းချင်ပေးရတာမျိုးရှိတယ်ပေါ့နော်တိုးတော်လဲအဲ့ဒါကိုလဲကိုယ့်သတင်းခန်းကိုလဲဒီမီဒီယာကျင့်ဖို့ကိုအမြဲတမ်းဟိုရိုက်သွင်းတာမျိုးအမြဲတမ်းသူတို့ကိုဟိုပေါ့အလတ်ပေးတာမျိုးနှိုးဆော်တာမျိုးလေးကိုအမြဲတမ်းလုပ်တယ်ပြီးလို့ရှိရင်သတင်းတီးဖြတ်တဲ့ခါမှာလဲဒီ editor room မှာရှိနေတဲ့သူတွေအနေနဲ့ဆိုလို့ရှိရင်လည်းအရန်အကဲဆက်တဲ့သတင်းတွေဆိုလို့ရှိရင်ကျွန်မစီကိုရောက်လာပြီးတော့ကျွန်မအဲ့ပုံမှာပို့ပြီးတော့အများပြည်သူအတွက်ကိုအမုန်းစကားမဖြစ်စေအောင်ပြီးလို့ရှိရင်ဝါဒဖြန့်တဲ့အပိုင်းမျိုးတွေမဖြစ်အောင်ပေါ့နော်အဲ့ဒါမျိုးလေးကိုသတိထားပြီးတော့ဟိုဥဆောင်သွားတဲ့အနေအထားမျိုးရှိတာပေါ့
အခက်ခရိုင်တွေကတော့အခုကာလမှာပုံများမယ်လို့ထင်ပါတယ်ဒါအာနာသိမ့်ပြီးတဲ့နောက်ပိုင်းမှာတော့အချိန်ကြီးကပုံမှန်မဟုတ်တော့ပဲပိုဆိုးလာတယ်ဆိုတဲ့အခါကျတော့လေဆိုတော့ဒီထဲမှာအမျိုးသမီးသတင်းသမားတွေရင်ဆိုင်ရတဲ့အခက်ခဲတွေဆိုရင်တော့အဓိကဘာတွေများရှိမလဲရှင
့်အမျိုးသမီးသတင်းသမားတွေလို့ပြောလို့ရှိရင်ကျွန်မတို့သတင်းတိုက်ပါဝင်သတင်းတိုက်တော်တော်များများအမျိုးသမီးတွေကဟိုရင်ဆိုင်ရမှုတွေအခြေအနေတွေကတူကြပါတယ်အ ਨੇ ချင်းလောက်ပဲတူမိသားစုချင်းတွေကြောင့်မတူကြရလေ never ရှိမှာပေါ့နော်ဒါပြင်ဒီသတင်းတိုက်မှာဟိုအချိန်ကြီးလောက်လူမဟုတ်ဘူးမဲ့လေအလွတ်သတင်းသမားအနေနဲ့လုပ်နေတဲ့အမျိုးသမီးသတင်းထောက်တွေအများကြီးရှိတယ်ပေါ့ဆိုတော့ဒီကာလမှာတော့လုံခြုံရေးကိုတော့အားလုံးအားကြီးဆိုင်ရတာကြီးပဲပေါ့နော်တချို့ဆိုလို့ရှိရင်အလုပ်တောင်မီဒီယာအလုပ်တောင်မလုပ်တော့ဘဲနဲ့ရက်တန်းသွားတာကြီးရှိတယ်ပေါ့ဆိုတော့အမျိုးသမီးတွေနဲ့ကပါကိုပို့ပြီးတော့ရင်ဆိုင်ရလဲဆိုလို့ရှိရင်ကိုယ့်ရဲ့မိဘတွေဒါမှမဟုတ်ရင်ကိုယ့်ရဲ့မောင်နှမတွေဒါမှမဟုတ်ရင်ကိုယ့်ရဲ့သားသမီးတွေအတွက်ကိုပါထဲ့ငှဲ့ညပြီးတော့လှုပ်လှုပ်ရတာမျိုးရှိတယ်ဆိုတော့အချိန်ပေးမှုကမျိုးသားတွေနဲ့နည်းနည်းလေးကွာတာကမျိုးသမီးတွေကပို့ပြီးတော့သဘာဝတရားအဖြစ်ဆိုလို့ရှိရင်တော့ဟိုတောက်စီအောင်ခယူဆိုင်ပေးနေရတယ်ဟိုတောင်ဝင်မှုပိုင်းနေရာပို့ပြီးတော့ကြီးမားတယ်လို့တော့ရှိရပါတော့ဆိုတဲ့အခါကျတော့အိမ်မူကိစ္စအစမပြည့်ဝရအောင်တစ်ဖက်မှာလည်းကိုယ့်ရဲ့မီဒီယာလို့ဆိုတာတခြားဟိုတာမန်အရက်ဖက်အလုပ်လောက်မဟုတ်ပဲနဲ့နေတူကအမြဲတမ်းနိုးကြားပြီးတော့တင်းကိုဟိုနားဆွင့်နေရတဲ့လို့ဆိုတဲ့အခါကျတော့ပြောရမယ်ဆိုရင်စိတ်ပြင်းမှန်းမှုတွေရုပ်ပိုင်းဆိုင်ရာပြင်းမှန်းမှုတွေကတော့တော်တော်များတယ်ပေါ့ပြောရမှာပေါ့နော်
စိန်ခေါ်မှုတွေပုံများလာတဲ့ခက်ခဲတွေပုံများလာတဲ့သတင်းရယူတဲ့နေရာမှာသတင်းကိုသတင်းသမားတွေမဟုတ်ဘဲနဲ့နော်ဟိုသတင်းကိုရဲ့ source ကိုပါကာကွယ်ပေးရတာစသဖြင့်ပေါ့လေဒီကာလမှာတော့ခက်ခဲတွေပုံများတယ်ဒါပေမဲ့ဘလို့ပဲဖြစ်ဖြစ်အစိုးရကအကောင့်အနေနဲ့ရောဗာမျက်မျော်လင့်လို့ရနိုင်မလဲရှင
့်ဘယ်ကအကောင့်အနေနဲ့ဆိုလို့ရှိရင်တော့စိန်ခေါ်မှုကနေရာတိုင်းရှိတယ်ကြုံရတဲ့စိန်ခေါ်မှုထဲကနေပြီးတော့အခွင့်အလမ်းကိုပြန်ရှာယူရတာပေါ့နော်ဆိုတော့ကို့မှာလည်းအဝန်ဝိုင်းတွေရှိပါသေးတယ်ကိုရဲ့လူမှုအတိုင်းဝိုင်းတွေလည်းရှိတယ်ဆိုတဲ့အခါကျတော့လူမှုအတိုင်းဝိုင်းရဲ့စကားကိုလည်းဟို feedback တွေပေါ့နော်အစိုးရလည်းရှိမယ်အကောင့်တွေလည်းရှိမယ်ကျမကတော့ကျမတို့ထပ်သတင်းဌာနကိုကျမတို့တင်ဆက်တဲ့ဟာတွေကိုအစိုးမြင်တာမျိုးဆိုတော့လည်းကျမကတော့လက်ခံတယ်ဟောနားထောင်တယ်ဟိုချီးမွမ်းတယ်အားပေးတယ်ဆိုတာမျိုးလည်းလက်ခံတယ်ဒါပေမဲ့အဲ့ထဲကမှသူတို့ရဲ့ဝေဖန်မှုတွေထဲကမှတချို့မထင်မှတ်လိုက်တဲ့ဝေဖန်ချက်လေးတွေရတော့ကျမတို့အတွက်ကလမ်းကြောင်းတစ်ခုတော့ဖြစ်တယ်ပေါ့နော်ဆိုတဲ့အခါကျတော့စိန်ခုံမှုကြောင့်အခွင့်အလမ်းတွေအများကြီးရှိပါတယ်ဆိုတဲ့ဥစ္စာမျိုးတော့ကျွန်မဟိုတိုက်တွန်းချင်တယ်ကိုယ့်ရဲ့ဖြတ်သန်းမှုအနေထားမျိုးပါဆိုလို့ရှိရင်လည်းဒါပဲလွယ်လားဆိုတော့ရှာဖွေတတ်မှာပဲရှိမှာပဲရမှာပေါ့နော်ဆိုတဲ့အခါကျတော့တေချာတာကတော့ဟိုအကောင်းမြင်ရမယ်ဆိုလို့ရှိရင်တော့ကျွန်မတို့မှအမှန်ကန်ပြိသက်ရှိပါတယ်ဆိုတော့အဲ့အမှန်ကန်ပြိသက်ကကျွန်မတို့ကိုအတတ်နိုင်ဆုံးတော့ဝန်းရံမှာဆိုတော့တခုတော့ရှိတာကကျွန်မတို့ရဲ့သတင်းပြိသက်တွေအားလုံးကျွန်မတို့ရဲ့လူမှုခွင့်စီအားလုံးကလည်းသတင်းခန္ဓာတွေဘလို့ယက်တီနေရလဲဆိုတာမျိုးကိုလည်းသိနာလဲအောင်ပို့ပြီးတော့အကောင့်လုပ်ဖို့ကျမအနေနဲ့တိုက်တွန်းချင်တယ်ဒါမှသာဘလို့မျိုးရှေ့ဆက်ပြီးတော့သတင်းကိုတင်ဆက်သွားနိုင်မလဲသူတို့အနေနဲ့လည်းဘလို့ဝန်းရံပြီးသွားနိုင်မလဲဆိုတဲ့ဥစ္စာကကျမတို့အတူတကွဟိုသတင်းလုပ်ငန်းကိုခိုင်မအောင်ပူပေါင်းလှုပ်ဆောင်တဲ့ခါမှာကျမတို့ရဲ့အတိုင်းဝိုင်းတွေလူမှုအတိုင်းဝိုင်းတွေကျမတို့ရဲ့ suffer ပြည်သက်တွေကလည်းအရန်အရေးကြီးတဲ့အခက်အခဲများမှာဖြစ်တယ်လို့ကျမအနေနဲ့ပြောချင်တယ
်ဟုတ်ကဲ့ပါရှင်အခုလိုမျိုးသမီးကဏ္ဍမှာပါဝင်ဆွေးနွေးပေးတာကျေးဇူးအများကြီးတင်ပါတယ်
โอเคตัวละจิซูมายเต็มมาเลย
မကင်ဖြူထွေးရဲ့အမျိုးသမီးကဏ္ဍကိုရှူစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့တူတာဆုံလင်းအမေရိကန်တခွင်အစီအစဉ်မှာတော့အာရှနယ်ဘွားအမေရိကန်တွေကိုဂုဏ်ပြုတဲ့မေလမှာအမေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်မှာနေထိုင်တဲ့အေရှန်အမေရိကန်တွေရဲ့ယဉ်ကျေးမှုပွဲကိုမေလ22ရက်နေ့ကရော့ဘေးမြို့ကမွန်ဂိုမာရီကောလိပ်မှာကျင်းပပါတယ်အသက်9နှစ်အရွယ်ကလေးကအိန္ဒိယကနေအမေရိကန်ကိုရွှေ့ပြောင်းအခြေချနေထိုင်တဲ့မေရီလန်းပြည်နယ်ရဲ့ပထမဆုံးအသားရောင်ရှိတဲ့အေရှန်အမေရိကန်ဒူးအုပ်ချုပ်ရေးမှူးအရီနာမေလာလည်းယဉ်ကျေးမှုပွဲကိုတက်ရောက်စကားပြောပါတယ်မြန်မာတွေလည်းပါဝင်ဆွေးနွေးတဲ့ဒီယဉ်ကျေးမှုပွဲကိုမေရီလန်းပြည်နယ်အုပ်ချုပ်ရေးမှူးရုံးကဖွဲ့စည်းထားတဲ့အေရှန်အမေရိကန်လူမျိုးစုတွေရဲ့ကော်မရှင်ကစီစဉ်ကျင်းပတာပါကိုအောင်ရိုက်ကူးတင်ပြပေးထားပါတယ်
ကျမတို့လူမျိုးစုတွေကိုတီချာတတ်မှတ်ပြီးတော့နိုင်ငံတော်အဆင့်ကနေဒီလိုမျိုးလုပ်ပေးခြင်းကအရန်ကိုကောင်းမှပါတယ်မဟုတ်ဘူးဆိုရင်ကျမတို့ဘာလူမျိုးမမာနေတယ်ဘာတွေလုပ်နေတယ်ဒီနိုင်ငံမှာဒါရောက်လာတာဘာမှကိုကျမတို့တီးခွင့်ရမှာမဟုတ်ပါဘူးဒီအစိုးရကနေဒီလိုမျိုးကျမတို့ရဲ့တိုင်းရင်းသားတွေလူမျိုးစုတွေကိုအများကြီးသူတို့ကနေနာကိုတတ်မှတ်ပြီးတော့ဒီလိုမျိုးလုပ်ရခြင်းအပြင်ကျမတို့အားလုံးဟာတခုတည်းအမေရိကမှာလာနေတဲ့အချိန်မှာကျမတယောက်နဲ့တယောက်ပြီးကျွမ်းပြီးတော့ချစ်ချစ်ခင်ခင်နဲ့ကျမတို့လုပ်ငန်းဆောင်တာများအများကြီးလုပ်ဆောင်နိုင်မှာဖြစ်ပါတယ်အဲ့အတွက်ကြောင့်မို့ဒီလိုမျိုးအစိုးရကနေလုပ်ပေးထားတဲ့ဒီပေါ့နော် Asian Pacific ဒီလုပ်ငန်းကအရန်ကမှအကောင်းဆုံးလေလို့ကျမအနေနဲ့မြင်ပါတယ်
ကျမတို့အဓိကဗမာလက်မှုရိုးရာတွေပေါ့နော်ဟိုယွန်းတဲ့တွေပါပါမယ်နောက်ပြည့်ခါကျတော့အဲ့မှာချင်းကချင်းရိုးရာအထည်တွေပါမယ်လွယ်အိတ်ပါမယ်နောက်ပြီးတော့လူမျိုးတိုင်းသားလူမျိုးဒီ miniature ပုံကလေးတွေပါပါတယ်ဒီနိုင်ငံမှာ US မှာကျမတို့ဗမာနိုင်ငံကလူမျိုးတွေရှိတယ်လူမျိုးစုံရှိတယ်ဆိုတဲ့ဥစ္စာကို US ကလူတွေကိုသိစေချင်တာပါအဓိကအဲ့ဒါပါပဲနောက်ပြီးတော့ဒီပစ္စည်းတွေကဒီတက်တော့ပို့ဆောင်တင်တာပေါ့နော်ဒါပေမဲ့ကျမတို့မှာရှိတဲ့ဟာပဲပြရတယ်ဒီတက်ပို့ပြီးတော့ကျမကတော့ဖြစ်ချင်ဟိုဖြစ်နိုင်လို့ရှိရင်လူမျိုးစုံရဲ့လက်မှုပညာတို့နောက် traditional ဟို instrument တို့အရာတွေကိုပြချင်တာပေါ့နော်ဒီမှာကျတော့နေရာလဲ limitation ရှိတယ်နောက်ကျမတို့မှာလည်းဒီပြအဆုံရှိတဲ့အတွက်ဒီလောက်ပဲပြရတာပါ
Thank you for giving us the opportunity to serve this beautiful community, this incredible state. You know, you all did something pretty significant in 2022. You elected the first black governor in Maryland's history. And you also elected the first Asian American immigrant woman for lieutenant governor. But here's the thing that many of you may not know. When you elected Governor Moore and me, you sent the nation the first gubernatorial ticket with two people of color ever elected in the history of the United States.
We have one of the most diverse cabinets in the nation. It's a cabinet that includes distinguished AAPI leaders, like Secretary of Higher Education, Sanjay Rao, Secretary of Labor, Portia Moore, and my fantastic attorney, Roy Moore. Together,
မြန်မာပြည်ကိုကိုစားပြုအနေနဲ့မြန်မာဒဇန်ကအိုဒီနေ့ပွဲလေးမှာဖြောပြမှာဖြစ်ပါတယ်။ကျမတို့အကအဖွဲ့ရတော့6ယောက်ရှိပါတယ်။ကျမတို့ကဒီဒဇန်အကကိုမနစ်ကစပြီးတော့လေဒီ governor ပွဲမှာလာရောက်ဖြောပြပါတယ်။ဒါဟာမြန်မာနိုင်ငံရဲ့ဟိုမြန်မာလူမျိုးတွေရဲ့မြန်မာအကကိုကဘာတည်အောင်ရဲ့ကိုတိုင်းပြည်ရဲ့ယဉ်ကျေးမှုတွေကိုသိအောင်ကျမတို့လာရောက်ဖြောပြခြင်းဖြစ်ပါတယ်။သူတို့ကလည်းမနစ်ကလည်းဒီတိုင်းပြည်မှာရှိတဲ့အားလုံးကစူရိုရဲ့အကတွေကိုနှစ်ချိုက်ကြတယ်။အားလုံးကလည်းဝိုင်းပြီးတော့အားပေးကြပါတယ်။ဒါကြောင့်ကိုယ့်ရဲ့တိုင်းပြည်ကိုယ့်ရဲ့လူမျိုးကိုယ့်ရဲ့အကကိုကဘာသိအောင်စူရိုတွေစူးစမ်းနေကြပါတယ်။စူရိုအားလုံးကအလုတ်ကိုစီနေပါဒီမှာဒါပေမဲ့မအားတဲ့ဂျာရဲ့အချိန်လူပြီးစူရိုတွေကအကတွေကိုတိုက်ကြတယ်စူးစမ်းပြီးတော့စူရိုရဲ့စင်တူဝစ်စုံလေးတွေကိုလည်းမြန်မာပြည်ကိုမာပြီးတော့ဖန်တီးကြပါတယ်ဒါမှသာလင်လဲကိုယ့်ရဲ့တိုင်းပြည်ကိုကဘာတည်အောင်လို့စုရရဲ့ရင်ကျေးမှုစုရရဲ့အကစုရရဲ့ဒဇန်မြမဒဇန်ကိုကဘာတည်အောင်ခြပြခြင်းဖြစ်ပါတယ်ကျေးဇူးတင်ပါတယ်ရှင
American နိုင်ငံသားတွေလို့လုံနိုင်တယ်အကုန်လုံးဘောနော်သူပြန်နေတက်နေကြလို့လို့ပြီးတော့ကျူးဆက်ပြီးတော့လုံနိုင်တဲ့ခါကျတော့အဲ့ဒါအကုန်ယူဆရာပေါ့တော်တော်လေးဆိုတော့ဆိုတော့ပြောတဲ့အချိန်ပဲဒီကျွန်တော်တို့အကုန်လုံးက immigrant လာတဲ့ခါကျတော့အဲ့ဒါမျိုးအားငယ်တဲ့အချိန်မှာကြာလာတော့ကိုကျူးဆက်ရင်းနဲ့အဲ့လို American တွေလို့ဟိုဘွေရဘိုင်ဟိုအလောက်ကောင်းကောင်းကြီးကအရာထူးကြီးအဲ့ဒါမျိုးကြာလာတော့ကိုအကုန်ယူဆရာရှိတော့ပြန်ဖြစ်တော့နော်
ဆိုတော့ဟိုတက်ထဲမှာလည်းဘုံမှုစစ်ကြီးတာဝန်ထမ်းဆောင်ခဲ့တယ်ဆိုတော့ဥမာတက်ထဲကိုဘာကြောင့် join ဖြစ်တာလဲဒီလိုရာထူးအစဉ်အဆက်တက်သွားအောင်ဟိုဘယ်လောက်ထိစူးစမ်းခဲ့တာလ
ဲဒီမှာကြတော့ဒီဘယ်လိုစူးစမ်းခဲ့လဲဆိုတော့ဘာပဲဖြစ်ခုရဲ့အလုပ်ဆိုတာကျွန်တော်တို့ကစစ်ဘူဆိုတော့ခုရဲ့လက်အောက်တွေရဲ့ဘယ်လိုတာဝန်ထမ်းဆောင်လဲဆိုတော့account ဟိုပေါ့အထင်းကြီးဥဆောင်ပြီးတော့အဲ့လိုလုပ်ခဲ့ရခဲ့ရရခါကြတော့အခက်ခဲရှိတယ်ပဲအများပိုင်းတော့ဒါပေမဲ့ကိုကဖဲ့လေးကျူးစားတယ်ကိုလည်းလောက်လေးလည်းအဲတူတင်တယ်အဲ့ဒါကြတော့အတက်နိုင်ဆုံးတော့ကိုဖဲ့နေတော့သူတို့လောက်ခိုင်းသူလောက်တယ်လောက်တင်လောက်လောက်တင်နေရလောက်တယ်အဲအကြောင်းဟိုထုတ်တက်တယ်ဆိုတော့ကိုလောက်တယ်လို့စာရွက်စာတမ်းကောင်းတယ်ဆိုရင်ရထုတ်တက်တာပဲ
Thank you.
်တင်ဆက်ပေးခဲ့တဲ့သုဒ္ဓဆောင်လေအမေရိကန်တခွေအစီအစဉ်မှာရှင်အခုဆက်ပြီးတော့သိပ္ပံနဲ့နှီးပညာကဏ္ဍကိုတင်ဆက်ပေးကြပါရစေ။ကမ္ဘာမှာမြေရှားတထုထုတ်လုပ်မှုတတိယလိုက်တဲ့မြန်မာရဲ့အိမ်နီးချင်းနိုင်ငံတွေဖြစ်တဲ့ကမ္ဘာမှာစံချိန်တင်အောင်အများဆုံးထုတ်တဲ့တရုတ်နဲ့ထုတ်လုပ်မှုမှာပြင်ဆင်လိုက်တဲ့ထိုင်းနိုင်ငံတွေမှာမြေရှားတထုကိုဘယ်လိုမျိုးတူဖော်ကြပါသလဲဆိုတာကိုဩစတြေးလျနိုင်ငံဓာတ်တထုရှာဖွေတူဖော်ရေးအကြံပေးဒေါက်တာဥအောင်ဘွားကိုဒေါက်ခင်မျိုးသက်မေးမြန်းတင်ပြထားပါရစေ။
မြန်မာနိုင်ငံမှာသူလောလောဆယ်တော့မြေရှားတပ်တူကကချင်ပြည်နယ်ဘက်မှာပဲတူနေတယ်ပေါ့နော်ဆိုတော့မြန်မာနိုင်ငံရဲ့ဒီအိမ်ကြီးချင်းတွေပေါ့နော်ဒီထိုင်းလို့တရုတ်တို့အဲ့မှာမြေရှားတပ်တူတူတာနဲ့ပတ်သက်ပြီးတော့ဗမာနိုင်ငံနဲ့လည်းရှင်ပြီးတော့ပြပြပေးပါဆရာမြန်မာနိုင်ငံရဲ့အလားအလာပေါ့နော်သူတို့ဒီမှာတက်မိုင်းတွေကလက်ရှိတူနေကြတာဆိုတော့
ထိုင်းနိုင်ငံကဘုံမိပြည်သားပြည်သားရှင်တွေကမြေရှားတပ်ထုရှာဖို့ရေးကိုစနစ်တကျလုပ်ထားတာကျွန်တော်တွေ့ရပါတယ်။တနင်္လာရီကမ်းမြောင်ဒေသရဲ့အရှိတ်ဘက်သူတို့ထိုင်းနိုင်ငံထဲမှာသူတို့တွေကဒီမြေရှားတပ်ထုတိုက်တွေ့နိုင်တဲ့နေရာတွေကိုသတ်မှတ်ခဲ့ကြတယ်။ဘယ်လိုလဲဆိုရင်မူရင်းတပ်ထုတိုက်တွေတွေ့ရှိမဲ့နေရာနောက်ပြီး secondary မှာမှကျွန်တော်တို့ဒီ iron absorption ပေါ့လေအဲ့လိုတပ်ထုတိုက်တွေတွေ့နိုင်မဲ့နေရာနောက်က placer ဒါပြမချောင်းနေမြောင်းနေတဲ့မှာတွေ့တဲ့ sediment နေတဲ့မှာတွေ့ရမယ့်နေရာနောက်တစ်ခါကျွန်တော်တို့ဒီကမ်းခြေအနယ်ဒီထဲမှာ beach sand ပေါ့ beach deposit နေရာနောက်ကသူတို့ရေထဲမှာဟိုကသူတို့သတ်မှတ်ထားတဲ့နေရာတချို့တွေ့ရပါတယ်ဒီ offshore အဲ့မှာ rare deposit တွေကိုအကြီးကျယ်တင်လို့ရှာတာတွေ့ရပါတယ်အဲ့ဒီလိုပုံစံမျိုးကျွန်တော်တို့နိုင်ငံမှာလည်းပဲကျွန်တော်လုပ်လို့ရနိုင်တယ်လို့ကျွန်တော်ယူဆဒီတနင်္လာရီကမ်းမြောင်းဒေသနောက်ပြီးတော့မှကျွန်တော်တို့ဒီ granite တွေရှိတဲ့တောက်လျှောက်ပေါ့လေမြောက်ဖက်ကျွန်တော်ဒီမိုးကုတ်တပိတ်ချင်းအိုက်ပဝန်းကျင်အထိ granite တွေကိုအဲ့လိုလေ့လာပြီးတော့မှကျွန်တော်တို့ဒီဒေရှားတပ်ထုတိုက်တွေ့နိုင်မဲ့နေရာတွေကိုကျွန်တော်ဖော်ထုတ်နိုင်ပါလိမ့်မယ်ကြောက်တဲ့ထဲမှာရေထဲမှာနောက်ပြီးတော့မှဂျေမွားစာတွေထဲမှာနောက်ပြီးတော့မြေချောင်းတွေထဲမှာနောက်ပြီးတော့မှ beach ပေါ့လေတနင်္လာရီကမ်းမြောင်းတလျှောက်တွေ့နိုင်ပါလိမ့
်တရုတ်ပြည်ထဲမှာဆရာ
တရုတ်ပြည်မှာတော့သူတို့တွေကဗာလဲဆိုရင်အဓိကအားဖြင့်တော့မြေရှားတပ်ထုတိုက်အဓိကအဲ့မှာဆိုရင်ကာဗွန်ဒိုက်ဆိုက်ဆိုတဲ့မီသင်ကြောက်ပါတယ်သူမှတွေ့ထားတယ်နောက်ပြီးတော့မှကျွန်တော်တို့ဒီပေါ့ iron absorption အဲ့ဒီအားလည်းပဲသူကတော်တော်ကြီးတွေ့ထားတယ်ပြီးတော့သူတို့တွေကလည်းပဲအဲ့ဒါတွေကိုတူးနေကြပါတယ်အဲ့ဒီ iron absorption ဆိုတဲ့ကြောက်ကြေမွားခြင်းကြောင့်ဖြစ်ပေါ်လာတဲ့ရှင်ထဲမှာတွေ့ရတဲ့မြေရှားတပ်ထုတိုက်တွေကတော့ကျွန်တော်တို့နဲ့တစ်ဆက်တည်းရှိပါတယ်အဲ့ဒါတွေကသူတို့တော်တော်များများရှိနေတာကိုတွေ့ရပါတယ
်ဟုတ်တရုတ်ကဒီမေရှားတပ်ထုထွက်တာတွေကဗမာနိုင်ငံကလို့ပြောပါတယ်ဆရာဆိုတော့အဲ့အနေထားလေးနည်းနည်းပြောပြပေးပါဆရာ
မြန်မာပြည်ကနေပြီးတော့မေရှားတပ်ထုတိုက်ကအဓိကအားဖြင့်တော့ကျွန်တော်ထင်တာတော့ဒီတရုတ်ပြည်ကိုထုတ်လုပ်ပါတယ်တရုတ်ပြည်ကိုကျွန်တော်တို့တင်ပို့တယ်အဲဒီကချင်ပြည်နယ်ကနေပြောဒီတော့အဲ့ဒီကတရုတ်ကမှသူတို့ market လုပ်တယ်ပေါ့ကျွန်တော်အဲ့လိုထင်ပါတယ်ကျော်မြန်မာပြည်မှာမြေရှားတပ်ထုတိုက်တွေဘလောက်ထုတ်တယ်ဆိုတာကိုတော့ကျွန်တော် record ရှိပါတယ်အဲ့ဒါတွေကတချို့ scientific record တွေလုတ်ထားကြတယ်မြန်မာပြည်ကဘလောက်ထုတ်တယ်ဆိုတော့ကမ္ဘာပေါ်မှာမြန်မာပြည်ကနေပြီးတော့မြေရှားတပ်ထုတိုက်ဟာတတိယအများဆုံးထုတ်တာကိုကျွန်တော်တွေ့ရတယ်တနည်းအားဖြင့်ဆိုလို့ရှိရင်သူ့ရဲ့ record အရာကြည့်မယ်ဆိုရင်ကျွန်တော်တို့ဒီ2018ခုနှစ်မှာမြေရှားတပ်ထုတိုက်တန်းချိန်ရာဆိုရင်1,900အဲ့ရမှာတစ်ဆင့်ဆင့်2020မှာဆိုရင်3,1002021ခုနှစ်မှာ3,500တန်းချင်ရှိပြီးတော့2022မှာတော့တန်းချင်နည်းနည်းကျသွားတယ်1,100ရှိပြီမနစ်ကတော့တန်းချင်ပြန်ပြီးတော့တက်လာပြီးတော့အဲ2023မှာပေါ့3,800တိရှိလာတာကိုတွေ့ရပါတယ
်မြန်မာနိုင်ငံမှာတွေ့ရတဲ့ဒီမြေရှားတပ်ထုတိုက်မျိုးစားဘယ်လိုပုံစံမျိုးလဲပြောပြပေးပါစေ
မြန်မာပြည်မှာရှိတဲ့မြေရှားတပ်ထုတိုက်ကဘာလဲဆိုလို့ရှိရင်ကျွန်တော်တို့ဒီမြေရှားတပ်ထုတိုက်ကနှစ်မျိုးရှိတယ်။တစ်ခုကတော့ဘာလဲဆိုရှင်ပေါ်ပါတဲ့မြေရှားတပ်ထုတစ်ခုကတော့လေးလံတဲ့မြေရှားတပ်ထု light rare earth element heavy rare earth element အဲ့ဒီတစ်ခုမှာပေါ်ပါတဲ့မြေရှားတပ်ထုတိုက်ကကဘာကြီးမှာပေါ်များတယ်ဒီလေးလံတဲ့ heavy rare earth element ကကဘာပေါ်မှာရှားတယ်ရှားတဲ့အတွက်ကြောင့်လည်းသူတို့ရဲ့တန်ဖိုးကပိုကြီးတယ်။ 干钢筋的话，棉麻皮嘛，脱的，棉下的都在干，也不能设计的，还比棉下的都在骗你吧？那没有脱吧？大不如这样的大皮呀，喏，哎，那没有脱吧？低洼呀，低皮呀，哎，那没有这种啊，哎，个青皮那样的脱皮了嘛？路途也耽误啊，也不能急嘛。第一，可能我见到表格的，等你等你，没那个所以，弄弄石头，哎，棉麻皮啊那个，第一。WCN 的 WN outside, 你晓得图图开。哎你那他们的设动马戏的都都哎那没有也但不啊不老气的首先就能够提报。WCN 首先的单位 US dollar, 东北空的东西吧大概 WCN。那比如嘛 WN 也单不啊 US dollar 的单位 1.1 million 是吧第二件我跟侬个表格的，明年个投资的隆隆市场当然是的，哎，那个那一种 WCN 地保，第担保那边专门收银，明年个收银，哎，那种啊，不定比例担保是的，你晓得投资股，你妈逼啊，你投资了就那那么多呀，都他妈搞那边设备嘛，投你把那的，这底下个把那收银，个爸爸妈收银，就那你妈逼啊，投了木啊，个爸投了木也。设定下个人东西吧。第一呢，对不 ？US 呀，币也棉麻币啊，特地啊，棉麻做棉纱的都带，偷钱皮吧。
咱们这第一问偷的跑不呢？第一问棉麻币啊，啊，说啊，钱这个洋那边跑不呢？
没好，大家都比如那啥个那边，巩固单部就这么听哪来？
他们在乌昂巴吧。那他们说的嘛，可把他罗米夏带住偷了母鸡。印尼人丢个超市是亚干农庄的，把他们皮皮。美国人三年亚干农庄的，徒弟啊，棉麻个三年亚干农泥巴的，徒弟啊偷了吧的。那印尼人在南安皮的太阳罗，那亚干农庄的变什么皮皮？印尼啊个对亚干农泥巴的，啥他妈偷了得了 ？Statista 都干嘛破表他吧的？米夏带住个棉麻嘛，别尼亚人个呢，不露头来呢，说了个。设备电表别把门，那就把门电表送了。
တော်ခင်မျိုးသက်တင်ဆက်ပေးခဲ့တဲ့သိပ္ပံနဲ့နီးပညာခန္ဓာကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲမကြခင်မှာအစီအစဉ်တွေဆုံးသက်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုမတ်ခင်ဖြူထွေးတလဲပြောပြပေးပါရှင်အော်တိုဘာ9ရက်တိုက်ခိုက်မှုအတွင်းဟာမက်စ်ဖွဲ့ကဒီဂါဇာကိုဖမ်းဆီးခေါ်ဆောင်သွားခဲ့တဲ့သူတွေကဒဇဂန်3ဦးရဲ့ရုပ်အလောင်းတွေကိုရှာဖွေတွေ့ခဲ့တယ်ဆိုပြီးတော့ Israel စစ်တပ်ကဒီကနေ့မှပဲပြောပါတယ်ဂါဇာမှာရှိတဲ့ Israel အထူးတပ်ဖွဲ့တွေကဒီမနေ့ညပိုင်းတုန်းကဒဇဂန်3ဦးရဲ့အလောင်းတွေကိုတွေ့ခဲ့တယ်ဆိုတာကိုစိတ်မကောင်းကြီးစွာနဲ့အသိပေးပါတယ်ဆိုပြီးတော့ဣသရေးစစ်တဲ့ပြောခွင့်ရရေးတဲ့ပူချိုကြီးဒန်နီယယ်ဟန်ဂရီကပြောသွားတာပါပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းတိုက်ပွဲတွေပြင်းထန်နေတဲ့ဒီဂါဇာမြောက်ပိုင်းဂျဘာလီယာမြို့မှာဣသရေးစစ်တပ်နဲ့ထားလိုက်တပ်ဖွဲ့တွေပါပြီးတော့ညလုံးပေါအထူးစစ်စင်ဆင်ခဲ့တာဖြစ်ပါတယ်တစ်ချိန်တည်းမှာပဲဒီဂါဇာဒေသကရာဖာကိုဣသရေးကထိုးစစ်ဆင်နေတာကိုချက်ချင်းရပ်ဖို့အတွက်ကုလသမဂ္ဂရဲ့နိုင်ငံတရားရုံး ICJ ကဒီကနေ့မှပဲအရေးပေါ်ဆုံးဖြတ်ချက်ချမှတ်လိုက်ပါတယ်မြန်မာနိုင်ငံမှာပုံမှုဆိုးဝါးလာနေတဲ့လက်နက်ကင်ပြိပခါတွေမှာအရက်သားပြည်သူတွေထိခိုက်နှစ်နာနေရတဲ့အခြေအနေတွေပိုများလာတဲ့အတွက်တာဝန်ရှိတဲ့အဖွဲ့အစည်းတွေအနေနဲ့အကာအကွယ်ပေးဖို့ American UK နဲ့မဟာမိတ်နိုင်ငံတွေကဒီကနေ့ပဲပူးတဲ့ကြေညာချက်ထုတ်ပြန်တောင်းဆိုပါတယ်နိုင်ငံတော်လက်နက်ကင်ပြိပခါတွေကြားအရက်သားတွေထိခိုက်သေဆုံးတာအိုးမဲ့အိမ်မဲ့ထွက်ပြေးနေရတာတွေနဲ့ပတ်သက်လို့လူအခွင့်အရေးနဲ့လူသားပေးထုတ်ကအချက်တွေပုံမှုဆိုးဝါးလာအောင်တွန်းပို့နေတယ်လို့ UK American ပြည်ထောင်စုဥရောပသမဂ္ဂ Australia Canada Korea တောင်ကိုရီးယား Malta New Zealand Norway Swiss နိုင်ငံတွေကဒီကနေ့ပဲပူးတဲ့ကြေညာချက်ထုတ်ပြန်တာပါရှင်။နောက်ဆုံးရသတင်းချင်းချုပ်ကိုမတ်ခင်ဖြူထွေးကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။ဆပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဇွန်ဘေးဟန်တာနဲ့ရောဘတ်ဘက်စတိုဖြစ်ပါတယ်ရှင်။ကျွန်မကဆုမွန်ပါ။ဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOE ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။ VOE ရဲ့သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမာဘေးပြာဝေးကွာလို့လူရဆန္ဒတွေပြေကြပါစေရှင်။Thank you.